to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇူလိုင်လ25ရက်ခြားသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလိုက်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ခင်ဗျာဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မြက်ကိုရီးယားကတာလုပ်ဖြစ်မဆိုင်တုံးနှစ်ဆင်အရှိဘက်ကမ်းလွန်ဒေသမှာဒီနေ့ဆောင်းဆန်းသက်ပြစ်လုခဲ့တယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်အမေရိကန်အောက်လုံးတော်မှာရုရှားရေးထူးဆုံဆန်းရေးမှုရောဘတ်မူလာထွက်ဆိုသွားတဲ့ပုံမှာတော့တမတ်ထွန်နဲ့ထွန်ကအောင်ပွဲခံခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုစော်ဝင်းလိုင်နဲ့သူညင်ညာပြေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့2020ရွေးကောက်ပွဲအတွက်လူ၏စီးရင်တွေကောက်ယူနေပြီမဲ့လဲတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပဖို့အခြေအနေကဘယ်လိုရှိလာနိုင်ပါသလဲ
ဒီလိုတော့မှကျွန်တော်တို့အစီအစဉ်တိုင်းအရပြီးတော့သူဒေတာအစီအစဉ်လိုက်တဲ့ပြင်ရလာမှာပုံကြီးလေးစင်းကလည်းတော့ရှိနေပါပြီ
။ဒီလိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းပြောတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင် NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုသုတေသနဌာနရဲ့ဒီအတွင်းမှုကိုပါတီတာဝန်ကရပ်ဆိုင်းထားပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းတခါမန္တလေးတိုင်းနဲ့မကွေးတိုင်းကြားက14မောက်အတွင်းမှာတည်ဆုံသူ30ရှိသွားပြီဆိုတဲ့အကြောင်းပါဝင်ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်တက်ကအစိုးရအဖွဲ့အစ်ကိုစတင်ဖွဲ့စည်းနေတာနဲ့ပတ်သက်ပြီးတော့လည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြက်ကိုရီးယားကတာလုပ်ဖြစ်မဆိုင်တုံးနှစင်းကိုအရှိဘက်ကမ်းလွန်ဒေသမှာဒီနေ့ဆောပိုင်းကစမ်းသပ်ပစ်လုခဲ့ကြောင်းတောင်ကိုရီးယားကပြောပါတယ်တာလုပ်ဖြစ်ပထင်းထက်မဆိုင်တုံးအမျိုးအစားအသစ်ကိုမြက်ကိုရီးယားကစမ်းသပ်ခဲ့တယ်လို့တောင်ကိုရီးယားအမျိုးသားလူညင်ကောင်စီကယုံကြည်ထားတဲ့အကြောင်းလဲသမရိုင်းတော်ကသတင်းတောက်တွေကိုပြောခဲ့တာပါစမ်းသပ်မှုအတွက်တောင်ကိုရီးယားအမျိုးသားလူညင်ကောင်စီကအလွန်မင်းစိုးရိမ်နေကြောင်းနဲ့စီးရီးတိမမှုတွေရှော့ချရေးအတွက်အထောက်အကူမဖြစ်ကြောင်းလဲပြောဆိုခဲ့တာပါမြောက်ကိုရီးယားရှိဘက်ဒေသဝမ်ဆုံမြို့အနီးကပြစ်လွတ်လိုက်တဲ့ဒုံးတွေဟာအရှိဘက်ကိုဦးတည်သွားခဲ့ပြီးပင်လယ်ထဲကျခဲ့တဲ့အကြောင်းလဲတောင်ကိုရီးယားစစ်တပ်ကပြောပါရယ်ပထမမစ်ဆိုင်တုံးကကီလိုမီတာ430အကွာထိရောက်ခဲ့ပြီးဒုတိယမစ်ဆိုင်တုံးကတော့ကီလိုမီတာ690အထိရောက်ခဲ့တယ်လို့လဲဆိုပါရယ်မစ်ဆိုင်တုံးနှစ်ခုစလုံးကီလိုမီတာ430အထိရောက်ခဲ့တယ်ဆိုပြီးဆောင်းမှာတောင်ကိုရီးယားကခံမှန်းခဲ့တဲ့အတွက်ဆက်စစ်လေ့လာသူတွေကမေလာထဲမှာတော့ကီလိုမီတာ450အထိရောက်ခဲ့တဲ့မစ်ဆိုင်တုံးတွေနဲ့နှိုင်းယှဉ်ကြည့်ခဲ့ကြပါရယ်အခုနောက်ဆုံးစမ်းသပ်မှုအပေါ်မှာတော့တောင်ကိုရီးယားကအလေးနဲ့သဘောထားခဲ့တာပါ။အရင်ကစမ်းသပ်မှုတွေနဲ့မတူဘဲပက်ထိန်တဲ့မစ်ဆိုင်တုံးတွေဖြစ်နေတောင်ကိုရီးယားကရင်ညွှန်းပြောဆိုနေတဲ့အတွက်မြောက်ကိုရီးယားဘက်ကကုလသမဂ္ဂလူညွန့်ရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရောက်ကောင်းရောက်နိုင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့သုံးချိန်တွေ့ဆုံခဲ့ကြပြီးမြဲအဆင်မြင့်အလုပ်ဖွဲ့ဆွေးနွေးမှုတွေအကောင့်ထဲမပေါ်နိုင်ပဲဖြစ်နေချိန်မှာပဲမြောက်ကိုရီးယားကမစ်ဆိုင်တုံးစမ်းသပ်မှုတွေကိုတိုးမြင့်ဆောင်ရွက်လာနေရလည်းဖြစ်ပါတယ်။
အမေရိကန်လွှတ်တော်ကော်မတီနေရာရှိမှာတရားစီပြုလုပ်တဲ့အထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာရဲ့ပုထုနည်းကကြားနာစစ်ဆေးမှုပြီးသူ့ရဲ့ Republican Party အတွက်သူနဲ့ Republican Party အတွက်ကောင်းမွန်တဲ့နေ့တစ်နေ့အဖြစ်သမ္မတဒေါ်နယ်ထရန့်ကအောက်ပွဲခံခဲ့ပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲတွေမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆောင်ဆန်းစစ်ဆေးမှုပြုလုပ်ခဲ့တာနဲ့အဲ့ဒီဆောင်ဆန်းစစ်ဆေးတဲ့လုပ်ငန်းတွေပြက်ပြားသွားအောင် Mr. Trump ကဟန်တာနောက်ဆက်ပြီးဥပဒေချိုးဖောက်ခဲ့ခြင်းရှိမရှိဆောင်ဆန်းစစ်ဆေးခဲ့မှုဟာအချင်းကုံစည်တဲ့လုပ်ရဖြစ်တယ်ဆိုတာ Mr. Mueller ရဲ့ကြားနာပွဲကတက်တည်ပြလိုက်ခြင်းဖြစ်တယ်လို့လည်းသမ္မတ Trump ကပြောပါတယ်။အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့သမ္မတ Trump အစိုးရအနေနဲ့ရုရှားကိုအားပေးအားမြောက်ပြုခြင်းအပြင်တစ်ဖက်မှာအမေရိကန်ရဲ့အမျိုးသားလူညွန့်ရေးကိုထိပါစေကြောင်းနဲ့သမ္မတကိုတရားစွဲဆိုနိုင်တဲ့အခြေအနေရှိမရှိဆိုတာကိုသိနိုင်ဖို့ဒီမိုကရက်တွေကသူတို့နည်းသူတို့ဟာနဲ့ဆောင်းဆန်းစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။သမ္မတအနေနဲ့ဥပဒေကိုချိုးဖောက်ခဲ့ခြင်းမရှိဘူးလို့သူတို့ဆောင်းဆန်းစစ်ဆေးမှုကနေမတွေ့ကြရဘူးလို့လည်းမစ္စတာမော်လာကပုထုနည်းမှာထွက်ဆိုသွားခဲ့ပါတယ်။သမ္မတထရမ့်နဲ့လူကိုယ်တိုင်မျက်နှာချင်းဆိုင်တွေ့ဆုံမေးမြန်းဖို့မစ္စတာမော်လာနဲ့အဖွဲ့ကတနေ့လောက်ကြိုးစားခဲ့ပေမဲ့သမ္မတကမိကွန်းတွေကိုစာနဲ့ပဲရေးပြီးဖြေချခဲ့တာပါ။အဲဒီလိုဖြေတဲ့နေရာမှာလည်းဥပဒေကိုချိုးဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စမပါဝင်ဘူးလို့ဆိုပါတယ်။တနည်းနဲ့ဆက်လာကြခဲ့တဲ့စုံစမ်းစစ်ဆေးမှုအပြီးမှာမစ္စတာမော်လာနဲ့အဖွဲ့ကဆမျက်နှာ448မျက်နှာပါတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမှာကိုလွန်ဝင်ရဖို့မက္ကဆီကိုနယ်စပ်ကတစ်ဆင့်ကြိုးစားကြတဲ့တောင်အမေရိကတိုက်တာအများစုကိုလက်မခံဖို့သမ္မတဒေါ်နယ်ထရန့်ဆိုရဲ့ညွှန်ကြားချက်ကိုပြည်ထောင်စုတရားသူကြီးတယောက်ကတားမြစ်လိုက်ပါတယ်။ဆိုရင်းစရာကောင်းတဲ့အချက်တွေနဲ့အမိန့်ထုတ်ပြန်ခဲ့တဲ့ပုံစံကိုထောက်ပြပြီးကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခေပြည်ထောင်စုတရားသူကြီးဂျွန်တေကာကမနေ့ကပဲဆုံးဖြတ်လိုက်တာပါ။ကူကမက္ကဆီကိုနိုင်ငံမှာကျုံနေရတယ်လို့တတိယနိုင်ငံတစ်ခုကနေအမေရိကန်မှာခေါ်လုံဝင်လျှောက်ထားသူတွေအတွက်ပ ပီကင်းလုံးယုံကြီးညံ့တတာနဲ့ခလုံးဝင်ရှောက်ထားခွင့်ရာကြီးလွတ်တော်ကအကာအကွယ်ပေးပြတ်ထန့်ထားတာတွေနဲ့လည်းအခုထုတ်ပြန်ထားတဲ့ဥပဒေကကန့်ညီမှုမရှိဘူးဆိုပြီးတရားစီရင်ကပြောပါတယ်မက္ကဆီကိုနိုင်ငံကနေခလုံးဝင်ရှောက်ထားသူတွေအနေနဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့မက္ကဆီကိုနိုင်ငံနဲ့နိုင်ငံတကာဥပဒေတွေအရရပ်ပိုင်ခွင့်ရှိတဲ့အခွင့်အရေးတွေမရနိုင်ပဲအပြစ်ပေးအရေးယူခံမဲ့နေရရင်းကိုမှားယွင်းပြီးပြန်ဖို့ခံရနိုင်တယ်လို့လည်းပြောခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲစတင်အသက်ဝင်ခဲ့တဲ့ဥပဒေအသစ်ကြောင့်ထိခိုက်မဲ့သူတွေနဲ့အများပြည်သူရဲ့သဘောထားအမြင်တွေကိုပြောဆိုဖို့အခွင့်အရေးမပေးဘဲထုတ်ပြန်ခဲ့တာဖြစ်ကြောင်းလည်းထောက်ပြထားပါတယ်။ဆူရကတော့ပြည်ရင်းရေးကိစ္စနဲ့ပတ်သက်တဲ့အတွက်အများပြည်သူရဲ့သဘောထားထင်မြင်ချက်ပေးဖို့အချိန်ပေးစရာမလိုတဲ့အကြောင်းခြေပထားပေမဲ့တရားစီရင်ကတော့မလိုလားတဲ့နောက်ဆက်တွဲနိုင်ငံတကာပြဿနာတွေကြုံရနိုင်တယ်ဆိုပြီးလက်မခံခဲ့ပါဘူး။
EU ဥရောပသမဂ္ဂအနေနဲ့ Britain EU ကနှုတ်ထွက်မဲ့ Brexit အရေးအတွက်ဆွေးနွေးမှုတွေမလုပ်လို့တော့ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုပြန်ပြင်ပေးဖို့ Britain ဝန်ကြီးချုပ်အသစ် Boris Johnson ကတောင်းဆိုလိုက်ပြီးမရရင်လည်းသဘောတူညီချက်မယူဘဲ28နိုင်ငံပါတဲ့သမဂ္ဂကနေနှုတ်ထွက်မယ်လို့ပြောကြားလိုက်ပါတယ်။အရင်ဝန်ကြီးချုပ် Theresa May အနေနဲ့ Britain ရဲ့စီးပွားရေးနဲ့အစိုးရရဲ့လွတ်လပ်တဲ့လုပ်ပိုင်ခွင့်တွေကိုလက်လွတ်ဆုံးရှုံးခံခဲ့တဲ့အတွက်အရင်ရထားတဲ့သဘောတူညီချက်ဟာလက်ခံနိုင်စရာမရှိကြောင်းဝန်ကြီးချုပ်ဖြစ်လာပြီးလွတ်တော်ကိုပထမဆုံးအကြိမ်ပြောကြားတဲ့မိန်ကွန်းတွင်ဝန်ကြီးချုပ် Johnson ကထည့်သွင်းပြောကြားသွားတာပါ။သူ့အနေနဲ့သဘောတူညီချက်အသစ်ရနိုင်ဖို့ကိုလိုလားကြောင်းဒါပေမဲ့သဘောတူညီချက်မရဘဲ EU ကနှုတ်ထွက်ဖို့ Britain အနေနဲ့လေးလာထားသူတွေထင်ထားရတဲ့ပိုပြီးအစဉ်စဉ်ဖြစ်နေကြောင်းလည်းပြောပါတယ်။အများကြိုက်ဝါဒီလန်ဒန်မြို့တော်ဝန်ဟောင်းမစ္စတာဂျန်ဆင်ကနှစ်ဖက်စလုံးကသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေအောက်တိုဘာ31ရက်နေ့မှာ EU ကဗြိတိန်နှုတ်ထွက်ရေးမဖြစ်ဖြစ်အောင်လှုံ့ဆော်မယ်ဆိုတဲ့ကတိနဲ့ဝန်ကြီးချုပ်ဖြစ်လာဖို့မဲဆွယ်စည်းရုံးခဲ့တာပါ။ဗြိတိန်လွတ်တော်အများစုကတော့သဘောတူညီချက်မရဘဲနှုတ်ထွက်မဲ့အစီအစဉ်ကိုကန့်ကွက်နေကြပြီးအဲ့ဒီလိုဆုံးဖြတ်လိုက်ရင်စီးပွားရေးအရာမတည်ငြိမ်မှုတွေဖြစ်ကုန်မယ်လို့ဆိုပါတယ်။ညီနိုင်ဆွေးနွေးမှုတွေပြန်လုပ်ဖို့ဝန်ကြီးချုပ်ဂျွန်ဆန်ကတောင်းဆိုနေပေမဲ့ EU အရာရှိအတော်များများကဩဂုတ်လတစ်လလုံးနေရာတီအားလိုက်ရဲ့အပန်းဖြေခီးထွက်နေကြတာကြောင့်သူ့ရဲ့တောင်းဆိုမှုဟာအခက်အခဲရှိနေပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9303951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့စော်ပိုင်ပောက်ကွဲမှုတွေဆက်တိုက်ဖြစ်ရာကအနည်းဆုံးလူ10ဦးသေဆုံးပြီးအများပြားဒဏ်ရာရသွားပါတယ်။တပ်ထူထူဖော်ရေးနဲ့ရင်းနှံဝန်ကြီးဌာနကဝန်ထမ်းတွေအလုတ်သွားဖို့စီးနှင်းလိုက်ပါလာတဲ့ဘတ်စကားတစ်စင်းကိုအသေးခံမုန်းခွဲသမားတူကပောက်ခွဲတက်ခတ်ခဲ့တာဖြစ်ကြောင်းပြည်ရေးဝန်ကြီးဌာနပြောခွင့်ရနက်စရယ်ရခ်မီကပြောဆိုခဲ့တာပါ။တက်ခတ်မှုဖြစ်တဲ့နေရာမှာပဲဒုတိယအကြိမ်ပောက်ကွဲမှုတစ်ခုလည်းထပ်ဖြစ်ပါတယ်။ကာဘူးမြို့တော်ကတက်ခတ်မှုတွေအတွင်းနောက်ဆက်တွဲပောက်ကွဲမှုတွေကျင်းပလို့ရှိပြီးကယ်ဆယ်ရေးဝန်ထမ်းတွေသတင်းတောက်တွေသိဆုံးလေးရှိရပါတယ်။နိုင်ပိုင်းကျန်မှာပဲကာဘွန်မြူရိုကဂျလာလာဘတ်လမ်းပေါ်မှာကာဗွန်ကွဲမှုတစ်ခုထပ်ဖြစ်ခဲ့ပါတယ်။ဒီသက်ကရုပ်မြင့်တဲ့ညသတင်းတွေမှာတော့မိသားစုဝင်တွေကိုသက်ဆိုင်ရာဆွေမျိုးသားချင်းတွေကဆေးရုံတွေမှာလိုက်လံရှာဖွေနေတာတွေကိုပြသခဲ့ကြတာပါ။ကာဘွန်မြူရိုကတက်ခတ်မှုတွေအတွက်တာလီဘန်တွေကတော့သူတို့လက်ချက်ဖြစ်ကြညာထားပါတယ်။ဒီကနေ့မှာပဲနန်ကာပြည်နယ်မြို့တော်ဂျလာလာဘတ်မြို့မှာလည်းပောက်ကွဲမှုတစ်ခုဖြစ်ခဲ့ရမှာမိသားစုတစုတွေကအမျိုးသမီး6ဦးနဲ့ကလေး3ဦးစုစုပေါင်း9ဦးသေဆုံးကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရုံးကပြောပါတယ်။ပောက်ကွဲမှုတွင်ဒဏ်ရာရသူ9ဦးကတော့စိုးရိမ်စရာမရှိတဲ့အကြောင်းနဲ့ဆေးရုံတောင်းဝန်ရှိသူတယောက်ကပြောဆိုခဲ့တာပါ။ကာဘူးမြို့တော်ကတက်ခိုက်မှုတွေပေါ်အာဖဂန်ဆိုင်ရာအမေရိကန်သံတမန်ကြီးဂျွန်ဘက်စ်ကတော့ Twitter လူမှုကွန်ရက်ကနေရှုတ်ချခဲ့ပါတယ်။
ပတ်တော်ရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရိုဆယ်ယိုကယာရုကနှုတ်ထွက်မဲ့အကြောင်းကြေညာလိုက်တာကြောင့်ဒေသခံတွေဗိုလ်ထုံးနောက်ပိုင်းကဝမ်းသာအားရကြိုဆိုခဲ့ကြပါတယ်။အုပ်ချုပ်ရေးမှူးနှုတ်ထွက်ပေးရေးအတွက်ဒေသခံတွေကကျွန်းပေါ်မှာရဲ့အတန်ကြာချီတက်ဆန္ဒပြခဲ့ကြပြီးတဲ့နောက်မှာအခုလိုနှုတ်ထွက်သွားတာပါ။သူ့အနေနဲ့အော်ဂိုလာနေရနေမှာယာရုကဆင်းပေးမဲ့အကြောင်းပတ်တော်ရီကိုအစိုးရရဲ့ Facebook စာမျက်နှာကတဆင့်အုပ်ချုပ်ရေးမှူးကဗိုလ်ထုံးနောက်ပိုင်းမှာကြေညာလိုက်တာဖြစ်ပြီးသူ့အနေနဲ့ယာဒူးကိုဆက်ခံယူထားရင်သူ့အစိုးရဖွဲ့ကလှုပ်ဆောင်ခဲ့တဲ့အောင်မြင်မှုတွေကိုထိပါစေလိမ့်မယ်လို့ပြောပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုလက်အောက်မှာရှိတဲ့ပေါ်တိုရီကိုကျွန်းမှာအုပ်ချုပ်ရေးမှုကိုဒေသခံတွေကတိုက်ရိုက်ရွေးချယ်တဲ့စနစ်1948ခုနှစ်မှာစတင်ခဲ့ကြတဲ့အုပ်ချုပ်ရေးမှုတူအနေနဲ့ပထမဆုံးအကြိမ်ယာဒုကနှုတ်ထွက်ပေးရခြင်းလည်းဖြစ်ပါတယ်။အုပ်ချုပ်ရေးမှုရီကာဒိုရိုဆယ်ယိုကိုတရားရေးဝန်ကြီးဝန်ဒါဗက်စကက်စ်ကအစားထိုးတာဝန်ထမ်းဆောင်ပါပါ။တကယ်တော့အုပ်ချုပ်ရေးမှုနေရာကိုပြည်내အုပ်ချုပ်ရေးအဖွဲ့အတွင်းဝန်လူးဝစ်ရီဗယ်ရာမာရင်းကရယူရမှာဖြစ်ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အရှုပ်တော်ပုံတွေကသူဟာပါနေတာကြောင့်ယာဒုကနှုတ်ထွက်ပေးခဲ့ရပါတယ်။အုပ်ချုပ်ရေးမှုနဲ့အုပ်ချုပ်ရေးအဖွဲ့အတွင်းဝင်အပါဝင်အုပ်ချုပ်ရေးအဖွဲ့ကအရာရှိအတော်များများ အွန်လိုင်းပေါ်မှာမုန်နိုင်နာခံခဲ့ကြရတဲ့ဒေသခံတွေအပါအဝင်အမျိုးသမီးနဲ့လိင်တူချင်းဆက်ဆံသူတွေအပေါ်စော်ကားပြောဆိုထားတဲ့အကြောင်းအရာတွေထွက်လာပြီးတဲ့နောက်ပိုင်းအစိုးရအဖွဲ့အတွင်းကလူအတော်များများအခုလိုရာထူးကနှုတ်ထွက်ရတဲ့အဆင့်ရောက်လာခဲ့တာပါ
ကိုယ်ပိုင်ဟုတ်ချွခွင့်ရထိုင်ဝမ်ကျွန်းနဲ့ပြန်လည်ပေါင်းစည်းရေးကြိုးပမ်းမှုတွေကိုပြည်ပကဂျောင်းဝင်နှောက်ရှက်မှုတွေပေါ်လက်ခံမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကပြင်းပြင်းထန်ထန်သတိပေးလိုက်ပြီးနောက်တည့်ဖြစ်တဲ့ဒီနေ့မှာပဲထိုင်ဝမ်ရေလက်ချောင်းကိုအမေရိကန်ရေတပ်စစ်သည်မော်ဒဇင်ဖျက်ဆီးခဲ့ပါတယ်။အမေရိကန်အမတ်ခွန်းရဲ့ရေတပ်ပြောခွင့်ရသူကတော့လွတ်လပ်စွာရေချောင်းသွားလာခွင့်တွေအတွက်လက်ကျင့်တဲ့အနေနဲ့မတိမမြတ်ဖြစ်နေတဲ့တရုတ်ပြည်ပကြီးနဲ့ထိုင်ဝမ်ကျွန်းကြားပထမတဲ့မစ္စိုင်းတုံးတက်ဆင်ထားတဲ့ USS Antietam စစ်သည်မော်ဖျက်ဆီးခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။အင်ဒိုပစိဖိတ်ဒေသလွတ်လပ်ပွန်လင်းမှုအတွက်အမေရိကန်ရဲ့ပန်းဖြတ်ချက်ကိုလက်တွေ့ပြသတဲ့အစီအစဉ်ဖြစ်တဲ့အကြောင်းလဲတမိုကလီဒော့စ်ကပြောပါရယ်အမေရိကန်ရေတပ်အနေနဲ့နိုင်ငံတကာဥပဒေနဲ့အညီလေကြောင်းပြန်သတ်မှုတွေရေကြောင်းသွားလာမှုတွေဆက်လုပ်သွားမှာဖြစ်ကြောင်းနဲ့ပြီးခဲ့တဲ့နှစ်ထဲမှာလည်းအလားတူလေ့ကျင့်မှုမျိုးထိုင်ဝမ်ရေလက်ချမ်းမှာနှစ်ကြိမ်လောက်ခဲ့ဘူးတဲ့အကြောင်းကြေညာချက်မှာပြောဆိုထားတာပါတရုတ်နိုင်ငံကာဝေးဝန်ကြီးဌာနကမနေ့ကထုတ်ပြန်တဲ့မူဝါဒရေးရဲ့စာရမ်းမှာတော့တရုတ်ပြည်မှာရေကနေခွဲထွက်သွားတဲ့ဒေသတစ်ခုဖြစ်ထိုင်ဝမ်ကျွန်းနဲ့ပြန်လည်ပေါင်းစည်းရေးရည်မှန်းချက်ပေါ်နောက်ရှေ့ဟန်တာသူမှန်သမျှကိုရင်ဆိုင်သွားမယ်အကြောင်းဖော်ပြထားပါတယ်စကရူစာရမ်းလို့ခေါ်တဲ့တရုတ်ကာဝေးဝန်ကြီးဌာနရဲ့မူဝါဒရေးရဲ့ထုတ်ပြန်ချက်မှာတော့ကမ္ဘာတဝန်းလုံခြုံရေးထိခဲ့အောင်အမေရိကန်ကလုပ်နေတယ်ဆိုပြီးဆွဆွဲထားတယ်လို့ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းချနေတာတွေကိုလည်းပြစ်တင်ပြောဆိုထားပါတယ်အမေရိကန်ကတော့ထိုင်ဝမ်နဲ့တရုတ်ဝန်တန်တမာဆက်ဆံမရှိပေမဲ့လည်းကာဝေးရေးအတွက်ဥပဒေနဲ့အညီစစ်လက်နက်ပစ္စည်းတွေကိုထောက်ပံ့နေတာဖြစ်ပါတယ်
အနောက်ဥရောပတစ်ခွင်မှာအခုသတင်းပတ်အတွင်းပြင်းထန်တဲ့အပူလိုင်းတွေဝင်ရောက်နေပြီးအပူချိန်ဟာလက်ရှိတဲ့ပိုပြင်းထန်ဖို့အလားအလာရှိနေတယ်လို့ဆိုပါတယ်ပထမနေ့ကတော့ဘယ်လ်ဂျီယံ၊ဂျာမနီနဲ့နယ်သာလန်နိုင်ငံတွေမှာအပူချိန်ဟာစံချိန်ချိုးပြီးအပြင်းဆုံးကိုရောက်သွားခဲ့ပါတယ်ဗြိတိန်နဲ့ပြင်သစ်တို့မှာလည်းဒီကနေ့အပူချိန်စံချိန်ချိုးမဲ့အလားအလာရှိနေတယ်လို့ဆိုပါတယ်ပြင်သစ်နိုင်ငံမျိုးတော့ပဲရစ်မှာ1984ခုနှစ်ကစံချိန်တင်ထားခဲ့တဲ့အပူချိန်တဲ့3ဒီဂရီမြင့်ပြီး 40.4 ဒီဂရီဆယ်ဆီယပ်စ်ထိရောက်မယ်လို့ခန့်မှန်းထားပါတယ်။ဗြိတိန်ကအပူချိန်ဟာကြာသပတေးနေ့မှာအမြင့်ဆုံးအဖြစ်နဲ့39ဒီဂရီဆယ်ဆီယပ်စ်ကိုရောက်မယ်လို့အမျိုးသားမိုးလေဝသဌာန Met Office ကပြောပါတယ်။အင်္ဂါနေ့ကအမျိုးသားတဦးရေနစ်သေဆုံးသွားခဲ့တာကြောင့်သိမ်းမြစ်ထဲမှာရေစင်းမကူကြဖို့လန်ဒန်မြို့တော်ရဲတပ်ဖွဲ့ကတတိပေးချက်ထုတ်ပြန်ထားပါတယ်။အနောက်ဥရောပတိုက်တွင်းကနိုင်ငံအတော်များများမှာအတက်နိုင်ဆုံးနေအောင်ကြီးအောက်မထွက်ကြဖို့ပြင်ပောက်တွေကလိုက်ကာတွေခြားထားကြဖို့ရေမြင့်များတောက်ကြဖို့နဲ့တယောက်ထဲနေတဲ့တက်ကြီးရွယ်အိုတွေကိုမကြာခဏသွားရောက်ကြည့်ရှုပေးကြဖို့တတိပေးချက်တွေထုတ်ပြန်ထားပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတွေ့နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်လို့ကျွန်တော်တို့ရဲ့ Facebook ဆာမျက်နှာကနေလည်းနားဆင်နိုင်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့2020ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်2020ရွေးကောက်ပွဲတွေဒီလုံးအတိုင်းအတာနဲ့အခြေခံမြေပြင်လူဦးရေစရင်ကောက်ယူနေပြီးဆိုပေမဲ့လည်းတည်ငြိမ်မှုတွေမရှိတဲ့ရခိုင်မြောက်ပိုင်းမှာရွေးကောက်ပွဲလုပ်နိုင်ပါမလားဆိုတာအများကစိတ်ဝင်စားနေကြပါတယ်နိုင်ငံရေးလေလာသူတွေကတော့အဲ့ဒီဒေသအတွင်းရွေးကောက်ပွဲတွေလုပ်နိုင်ဖို့ဆိုတာအေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်ကြာညီနိုင်မှုတွေပေါ်မှာအဓိကတည်နေတယ်လို့သုံးသပ်ကြပါတယ်။ VOA သတင်းတော်ကိုဇော်တက်ကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
။လာမယ့်နှစ်ကုန်ပိုင်းမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြို့နယ်တချို့မှာမကျင်းပနိုင်ဘူးလို့အများစုကယူဆနေပေမဲ့ဒါကမြေပြင်လူရေစင်ရင်ကောက်ယူနေရတွေလွတ်သွားပြီးမှပဲအတည်ပြုနိုင်လိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအခြေခံလူဦးရေစည်ရင်ကောက်ယူတာတွေကိုတပြည်လုံးမှာလုပ်နေပြီးအဲ့ဒီစည်ရင်ကိုလူဝင်မှုကြီးကြပ်ရေးကိုပို့ပြီးတိုက်ဆိုင်စစ်ဆေးပြီးမှရွေးကောက်ပွဲကော်မရှင်ကမဲစည်ရင်ကိုပြုစုမှာပါလက်တလုံးမှာတော့မြေပြင်စည်ရင်ကောက်ယူရဲ့အခြေအနေမှာပဲရှိနေပြီးရခိုင်ပြည်နယ်ဘယ်အပိုင်းမှာရွေးကောက်ပွဲလုပ်မလဲဆိုတာနဲ့ပတ်သက်ပြီးကြိုပြီးမပြောနိုင်သေးတဲ့ကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းက VOA ကိုပြောပါတယ်ဒီလိုဆောင်မှာကျွန်တော
်တို့အစီအစဉ်တဲ့ဟာပြီးမှသူ့ဒေသအခြေအနေလိုက်အပြည့်ရလာမှာကိုမြေပြင်စင်းကလည်းလောက်ရှိနေပါပြီ။ဒီမြေထဲမှာကနအဆက်လက်တွေနဲ့ကိုက်နေပါပြီ။ဆိုတော့ကျွန်တော်လုံမလား။အဲ့မှာကျွန်တော်လုံဖို့အချိန်နဲ့ပြေးလား။အဲ့လိုပြေးပြီးဆိုမှကျွန်တော်တတ်မှလည်းအဲ့ဒါကျွန်တော်လက်ဆက်နဲ့ဆင်းနေနေပြီးဦးရင်ကြည့်ရအောင်ပေါ့။အဲ့နေဒီမှာကျင်းပမယ်ဆိုတာ။အဲ့အဆက်လက်တွေမဆုံးဖြစ်ကျွန်တော်ဘာမှလုပ်လို့မရ။ပြောလို့လည်းမရတော့ဘူး။အဲ့လိုလုပ်ရဲ။
တမတော်နဲ့ရခိုင်လက်နက်ကိုင်အေးအေးတိုက်ပွဲကြီးကြောင့်ရခိုင်မြောက်ပိုင်းမြို့နယ်တချို့ကဒေသခံ9000ကျော်ဟာနေရဆွန့်ခွာနေရပြီးအဲ့ဒီနေရာတွေမှာရွေးကောက်ပွဲလုပ်ဖို့ဆိုတာမသိကြနိုင်သေးကြောင်းရခိုင်နိုင်ငံရေးအဖွဲ့အစည်းတချို့ကပြောပါတယ်။လက်ကျန်အချိန်ကာလမှာငြိမ်းချမ်းရေးကိုလုပ်နိုင်မယ်ဆိုရင်တော့အခြေအနေကပြောင်းလဲသွားနိုင်တယ်လို့ ရခိုင်ပြည်နယ်ရသိတောင်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေက VOA ကိုပြောပါရတယ်
။ဆိုတော့ဒီကြားထေးမှာလည်းဒီတိုက်ပွဲတရားဘလောက်ပြီးအလားအလာရှိမဲဆိုတာကိုတော့ဘယ်သူမှမပြောနိုင်ပါဘူး။ဒါပေမဲ့တစ်ခါကလည်းညင်ချင်ရခေါ်ယူမှုနဲ့ရှိနေတယ်။ဒီညင်ချင်ရအေးတေကိုဒါတင်နှုတ်ဦးနှစ်ဖက်ကညင်ချင်ဟုတ်တာလုံနိုင်ခဲ့တဲ့ဆိုရင်တော့ဒီရွေးကောက်ပွဲကတော့ပြောစရာမရှိပါဘူး။ရခိုင်ပြည်နယ်ဒီမြောက်ပိုင်းဖက်မှာပေါ့နော်ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာတော့ပေါ်တော့ရွေးကောက်ပွဲဖြစ်ဖို့မဖြစ်ဘူးဆိုတာတော့အတေပြုကြော်လို့မရသေးဘူးဆိုတဲ့အကြောင်းကိုပြောချင်ပါတယ
်။ရခိုင်မှာစစ်ဆောင်စခန်60ကျော်လာပြီးအများစုကနေရက်ကိုမပြောင်းနိုင်သေးပါဘူး။ထပ်ပြီးတိုးလာမယ်ဆိုရင်ရွေးကောက်ပွဲကခက်ခဲလိမ့်မယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာကျောင်းသားနှင့်လူငယ်များအစည်းအရုံးဥက္ကဋ္ဌကိုစောထွန်းကမြင်ပါတယ်။
ဆိုရအောင်ကတော့အရှိပရိသခါဒီဇိုင်းသာဆက်သွားနေဆိုတော့ဒီစစ်ကောင်အန်တီဘစ်စတန်နဲ့ဆက်ထပ်ပြီးတိုးလာမယ်လူကြီးတွေဆက်ဆက်တိုးဆိုတော့ဒီကမ်းမန့်ဆက်ဆက်အလရှင်ကိုအနေနဲ့ဒီလိုတက်ပြီးမယ်ဒီမှာခင်ဗျာ
ပြည်သူတွေရဲ့ပြောရေးဆိုခွင့်ကိုစားပြုရဲ့လွှတ်တော်ကိုယ်စားလှယ်တွေကိုမရွေးကောက်နိုင်ဘူးဆိုရင်ဒါဟာပြည်သူတွေအတွက်ဆုံးရှုံးမှုဖြစ်တယ်လို့တိုက်ပွဲတွေကအဖြစ်မဟုတ်ပဲလက်ကျန်ကာလမှာငင်းငန်းရေးအတွက်နီလန်းတစ်ခုရှာသိမ့်ပြီလို့ရခိုင်မျိုးသားပါတီနိုင်ငံရေးမူဝါဒဦးဆောင်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းအောင်ကျော်ကပြောပါတယ်
။ကျွန်တော်တို့ကနီလန်းတစ်ခုကိုပြောပြီးပြင်ဆင်ဖို့လိုပါတယ်ခင်ဗျာ။အဖြေကရှင်းနေပါလေ။ကျွန်တော်တို့လုံးလိုက်ရတာနှစ်ပေါင်း80ရှိပါပြီ။တဲ့ဥက္ကဋ္ဌအပြုတ်တိုက်ပြီးတော့တိုက်နေကြတာစိတ်ပေါင်းလည်းများပြီဒီနည်းကဘလို့မှပုံစံလို့မရတော့တဲ့ပြပါကျွန်တော်တို့တိုက်ပြီးရဲ့ရုပ်ဆိုးတဲ့ဒီပြင်းစစ်ကိုရက်ဆဲဖို့တို့ရဲ့စိတ်ကောင်းစီကြတာကောင်းရှိရင်တော့အများဆုံးကြီးတဲ့ကိုမဖြစ်မနေရမှာပါခင်ဗျာ
ဇူလိုင်24ရက်မနေ့ကရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်နဲ့ရခိုင်နိုင်ငံရေးအဖွဲ့တွေတွေ့ကြပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ရွေးကောက်ပွဲကော်မရှင်ကိုမှတ်ပုံတင်ထားတဲ့ပါတီစုစုပေါင်းက118ပါတီရှိခဲ့ပြီးအဲ့ဒီထဲက25ပါတီကအချင်းချင်းပူးပေါင်းတာသတ်မှတ်မဲဆန္ဒနဲ့အရေးအတွက်မရှိရာကိုယ့်ဖာသာဖြတ်သိမ်းတာရှိခဲ့လို့တရားဝင်ပါတီအနေနဲ့62ပါတီရှိပါတယ်။ပြည်နယ်လွှတ်တော်မှာရခိုင်မျိုးသားပါတီ AMB ကမဲအများဆုံးနဲ့လွှတ်တော်ကိုလွှမ်းမိုးထားတာလည်းဖြစ်ပါတယ်။
ဖြူရီတဲ့နောက်ကိုဇော်ထက်ပြောပြတော့ဖြစ်ပါတယ်။မကြာခင်မှာတော့မကွေးတိုင်းနဲ့မန္တလေးတိုင်းကြားမှာဖြစ်ခဲ့တဲ့ဆက်လက်တိုက်ပွဲမှုနဲ့ဆိုင်တဲ့သတင်းကိုပြောပြဖို့ရှိပါတယ်။အခုဒီဒီမတိုင်ကတော့အခုတခါမှာဒီအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆိုင်တဲ့သတင်းတစ်ခုကိုပြောပြချင်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုသုတေသနအတွင်းမှုကိုပါတီတာဝန်ကရက်ဆိုင်ထားသလိုပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးကိုလည်းတိုင်ကြားချက်တွေရစုံစမ်းအရေးယူခဲ့တယ်လို့သိရပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ကိုထောင်ခန်းကမေးမြန်းပြီးတော့သတင်းပေးပို့ထားပါရခင်ဗျာ
။အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ဗဟိုသုတေသနအတွင်းမှုကိုမျိုးရံအောင်တင်းကိုတိုင်ကြားထားတာတွေရှိခဲ့လို့ပါတီတာဝန်ကနေခိတ္တရက်ဆိုင်ထားပြီးဒီကြားထဲပါတီတွင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်မယ်လို့သိရပါတယ်။ကံကံရှင်ကိုမျိုးရံအောင်တင်းကသူ့ကိုတာဝန်ကရက်ဆိုင်ပြီးပါတီတွင်းစုံစမ်းစစ်ဆေးမယ်ဆိုတာအကြောင်းကြားထားတယ်လို့အတည်ပြုပြောပါတယ
်။ဟိုတိုင်ကြားရလို့ရှိလို့ဒါဆိုရဲစီဖို့ပဲတော့ဗျာနော်။တိုင်ကြားရလို့ရှိလို့ပေါ့။အာသူတန်လေဘာရောတန်လေဆိုတော့ကျွန်တော်မသိဘူး။ဆိုတော့ကျွန်တော်တော့အများဆုံးစီစီတန်လေမဟုတ်ဆိုတော့လောချင်ပါဘူး။ကျွန်တော်ကလုတ်ရများတဲ့ချင်ဖြစ်နေအောင်။အဲစပြီးတော့ကျွန်တော်ဒီနေ့အညုံညုံရှိသွားတယ်။အညုံညုံရရတော့တို့လူဆိုရင်စတဲ့လို့ပေါ့နော်။စတဲ့တော့သိရမှာပဲ။ဒါမင်းကျွန်တော်ဘလူတန်လေဆိုတယ်စစ်စစ်မွန်သွားဘူးဗျ။ဒီကိစ္စကလည်းရရင်စစ်မွန်သွားဘူး။အဲကျွန်တော်လက်ရှိတုန်းကအလုပ်တွေက
ဘဲချက်တွေနဲ့ဆွဆွဲတိုင်ကြားထားလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါ့အပြင် NLD ဘိုးအလုံးမှုဆောင်ကော်မတီဝင်တူးဖြစ်တဲ့တင်းလိုက်တိုင်းဒေတာကြီး NLD ပါတီဥက္ကဋ္ဌဦးအောင်စိုးကိုလည်းပါတီတွင်းစုံစမ်းရေးရမှုတွေလုပ်ခဲ့တယ်လို့သိရပါဗျ။ဦးအောင်စိုးကတော့ပါတီကနေနှုတ်ထွက်စာတင်ထားပါဗျ။ဦးအောင်စိုးဟာမကြာခင်ကအရေးယူခံခဲ့ရတဲ့တင်းလိုက်တိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ရဲ့ခဲကိုတော်ဆက်သူပါ။ဒီရေးရမှုတွေနဲ့ပတ်သက်လို့ NND တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းလို့မရပါဘူး။အစိုးရအဖွဲ့အတွင်းမှာဆိုရင်တော့လျှက်စစ်နဲ့စွန့်ရင်ပြည်ထောင်စုဝန်ကြီးကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေတယ်လို့ဆက်မှုပြည်ထောင်စုဝန်ကြီးဦးခင်မောင်ချိုကလည်းယာရုကနေဖယ်ရှားလိုက်တယ်လို့အေအာဝတီသတင်းဌာနကရေးသားထားပါတယ်။နိုင်ငံရေးလေးလာတုံးသက်သူဒေါက်တာရမျိုးသိန်းကတော့ NND အနေနဲ့လူရွေးချယ်ခံထားမှုတွေမှာတေချာစီစစ်တင်ပြီလို့တုံးသက်ပြောဆိုပါတယ
်။အဲတကယ်တမ်းပြောမယ်ဆိုရင်သူကနောက်ဆောင်ကြနေတယ်လို့ပြောလို့ရတယ်။ဟုတ်တကယ်တမ်းကတော့အဲတချို့เนาะဟိုကျွန်တော်အစိုးရဖွဲ့ဝင်နေဆိုရင်ဒါအစိုးရဖွဲ့ဆက်ပြီးတော့ဖွဲ့ကလေးဟိုကဒါအတိအချာကိုစစ်စစ်ရွေးချယ်ပြီးတော့မှဟိုတာဝန်ပေးခဲ့တဲ့နယ်ပေါ့အဲအဲ့ဒီလိုပဲဒီပါတီတဲမှာလည်းပဲเนาะဟိုအစကလေးအောင်တေချာစစ်စစ်ပြီးတော့เนาะရွေးချယ်တာဝန်ပေးခဲ့ဖို့ကောင်းတဲ့လူတွေဖြစ်တယ်လို့မြင်တယ်
မြန်မာဒီမိုကရေစီဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲအနိုင်ရပြီးအစိုးရအဖွဲ့တာဝန်ယူလာတာတက်တန်း3နှစ်ကျော်လာပါပြီ။ဒီ3နှစ်အတွင်းမှာလေယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဒုဝန်ကြီး၊လျှက်စစ်ဝန်ကြီးနဲ့စီးပွားကူးသန်းဝန်ကြီးတို့ကိုအပြောင်းအလဲလုပ်ခဲ့ပါတယ်။တင်းလိုက်တိုင်းဝန်ကြီးချုပ်ကလည်းအေးအေးယူဖမ်းဆီးထားပြီးအခုနောက်ဆက်တွဲပြည်ထောင်စုဝန်ကြီးချုပ်ကိုစစ်ဆေးတာတွေပါအချိန်မြင့်လှုပ်ဆောင်လာပါတယ်။ပါတီတွင်မှာဆိုရင်လေလွတ်တော်မတ်ချို့ကိုတိုင်ကြားချက်တွေအရစုံစမ်းရေးယူတာရှိခဲ့ပြီးအခုနောက်ဆုံးအချိန်တွေကတော့ပါတီတဲကအစိမ့်မြတာဝန်ရှိသူအချို့ကိုပါစုံစမ်းရေးယူမှုတွေလှုပ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီသတင်းတော့ကိုထောက်အောင်ခံပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မန္တလေးတိုင်းနဲ့မကွေးတိုင်းကြားကဆက်လက်တိုင်မောင်းမှုနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်။မန္တလေးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးမှာဖြစ်ပွားခဲ့တဲ့ဆက်လက်တိုင်မောင်းမှုအတွင်းပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေရမှာအခုဆိုရင်တည်ဆုံးသူရုပ်အလောင်း30ကျော်ရရှိထားပြီဖြစ်ပါတယ်။လက်ရှိအချိန်ထိပျောက်ဆုံးနေသူကတော့20လောက်ရှိကြောင်းလဲကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ဆောင်ရွက်နေသူတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းအသေးပျောက်များခဲ့ရတဲ့ဒီဆက်လက်တိုင်မောင်းမှုနှစ်ခုရဲ့နောက်ဆုံးအခြေအနေကိုဗီမြန်မာပိုင်းရဲ့သတင်းတော်ကုမိုးစော်ကအခုလိုတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီလ24ရက်နေ့ကဖြစ်ပွားခဲ့တဲ့မန္တလေးတိုင်းဒေသကြီးမလိုင်မြို့နယ် 010 အတွင်းကဆက်လက်တိမ်းပေါက်မှုမှာခီးသည်24ယောက်လိုက်ပါခဲ့တယ်လို့အစိုးရသတင်းစာတွေမှာဖော်ပြခဲ့တာပါအခင်းဖြစ်ပွားတဲ့24ရက်နေ့ညနေပိုင်းမှာရုပ်အလောင်း10လောင်းရှာဖွေတွေ့ရှိခဲ့ရကဒီကနေ့နောက်ဆုံးအခြေအနေကိုကယ်ဆယ်ရေးလုပ်ငန်းမှာလိုက်ပါဆောင်ရွက်ခဲ့တဲ့နထိုးကြီးမြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ငင်းသက်နွယ်ကအခုလိုပြောပါတယ
်ဟောနောက်ဆုံးအခြေအနေကတယောက်တန်နေတာ73ယောက်တွေ့ရပေါ့ဒီ73ယောက်ကသူကဒီလိုလေအဲ့မှာပါသွားတဲ့လူတွေမနေတော့မေးတော့သူက25ယောက်ပါတယ်လို့ပြောတယ်အဲဒီမဲ့တကယ်တမ်းကနောက်ဆုံးအခြေအနေရဆိုတော့24ယောက်ပေါ့အဲ့တော့24ယောက်မှာမှဟိုပါလေနဲ့ပါတဲ့24ယောက်ကို10ယောက်ဆက်ရှင်ရကယ်နိုင်ခဲ့တာလေအခုက10ယောက်ကယ်နိုင်တယ်24ယောက်ထဲကအခု dead body တစ်ခုကျန်နေခဲ့သေးတယ်
ဆက်လီမောင်းသူကတော့အသက်ရှင်လျက်လွတ်မြောက်ခဲ့ပြီးကြမ်းရှိပျောက်ဆုံးနေသူတဦးကိုဒေသအုပ်ချုပ်ရေးအဖွဲ့မိသက်ပြည်သူရဲနဲ့ဒေသခံတွေပူးပေါင်းပြီးဆက်လက်ရှာဖွေနေကြောင်းပြောပါတယ်ဆက်လီမောက်ရမှာပါဝင်တဲ့ခီးတယ်ရီဟာမြစ်သားမျိုးနဲ့ဟောင်းနွယ်ရွာကဖြစ်ပြီးဗောဓိတစ္ဆာဘုန်းကြီးကျောင်းကိုအသွားမှာတိမ်မောက်ခဲ့တာပါကယ်ဆယ်ထားသူ10ဦးကိုတော့မလိုင်ဆေးရုံကိုပို့ဆောင်ကုသပေးနေကြောင်းလဲဒေါ်ငင်းသက်နွယ်ကပြောပါတယ်မကွေးတိုင်းဒေသကြီးကျေနံကျောင်းမြို့နယ်အေယော်ရီမြစ်တွင်ဆက်လီမှောက်ခဲ့တာကတော့ဒီလ23ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာပါလက်ရှိပျောက်ဆုံးနေသူတွေကိုရှာဖွေနေတဲ့အခြေအနေကိုမန်မြေရွာအုပ်ချုပ်ရေးမှုဦးမျိုးစော်တန်းကအခုလိုပြောပါတယ်
နေ့9လောင်းထပ်တည်းခင်ဗျဒီလိုလိုအခုချိန်ထိအေး19လောင်းဆက်လီမှောက်တဲ့ခေတ်ကတော့ဟုတ်ပဲရှိအောင်ပြောတာအခုရောကြာ19လောင်းလည်းအတူတူပြောဆိုတော့ဒါနဲ့19လောင်းနဲ့အတူတူပြော
ဒါလည်းလုံငန်းကြီးကျွန်တော်အခုဆက်တဲ့တောင်းခွင့်ရတယ်မယ်တေဆုံးသူတွေဟာမန်မြေကျွော်အုပ်စုအပိုင်ဖရဲကျွန်းရွာကဖြစ်ပါတယ်ဒီလ23ရက်နေ့ညနေ3နာရီကျော်မှာဖရဲကျွန်းရွာသား150လောက်ဟာကန်သာရွာကိုဆက်လက်နှစင်းနဲ့တွားရောက်ပြီးပိုင်ဆိုင်မှုအငင်းပွားနေတဲ့မြေနူကျွန်းပေါ်ကနေအိမ်နှလုံးကိုဖျက်ဆီးရမှာနှစ်ဖက်ခရံဖြစ်ပွားခဲ့ပါတယ်ညနေ4နာရီကျော်လောက်ဖရဲကျွန်းကိုပြန်လာစဉ်မှာဆက်လက်တင်းမောက်ခဲ့တာဖြစ်ပါတယ်မြင်းလူကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားနေတာကတော့တနည်းလောက်ရှိပြီဖြစ်ကြောင်းလဲဒေသခံတွေကပြောပါတယ
်။ VOA သတင်းတော်ကိုမိုးစောပြောပြသွားတာဖြစ်ပါတယ်။အခုတခါတော့လာမယ့်စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုအတိပေးကြည့်ပါတယ်ခင်ဗျာ
။ဒေါ်ရရှိများရှင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစီအခံစာလွှတ်တော်ကိုတင်ပြတာမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအတိအမှတ်ပြုခဲ့ကြသလိုအားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါရစေ။အာဏာပိုင်တွေထိန်းသိမ်းထားစဉ်တိုက်စုံမှုတွေကအစအရွယ်မရောက်သေးသူတွေလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူ့ခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့တိထက်ပို့ပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့လူ့ခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါသလဲဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-32-98-555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျူစွာပါရရှင်။
တော်ရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ကြပါရခင်ဗျာ VOE ကနေခြားသောရင်းနေညာပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ဗြိတိန်နိုင်ငံဘက်ကသတင်းတပုတ်ကိုပြောပြကြပါတယ်ဗြိတိန် Conservative Party ခေါင်းဆောင် Boris Johnson ဟာဗုဒ္ဓဟူးနေ့ကဝန်ကြီးချုပ်ဖြစ်လာလာခြင်းမှာပဲသူ့အစိုးရအဖွဲ့ကိုစောင့်ဖွဲ့နေပါပြီအစိုးရအဖွဲ့အစ်တီတွေမှာမနာရေးဌာနအကြီးအကဲဖြစ်လူနည်းစုတွေကတူပထမဆုံးပါလာသလိုအမျိုးသမီးအတော်များများလည်းပါပါတယ်Mr. Johnson စာပြီးတောင်းပန်ယူတဲ့ပထမဆုံးနေ့မှာတော့သူကိုထောက်ခံဆန္ဒပြပွဲတွေရောကန့်ကွက်ဆန္ဒပြပွဲတွေပါရှိခဲ့တယ်လို့ VOA သတင်းတော် Latis Hope သတင်းပေးပို့ထားပါတယ်။အပြည့်စုံကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဝန်ကြီးချုပ် Hunter Theresa May ကိုနှုတ်ဆက်ပြီး55%မြောက်ဝန်ကြီးချုပ်တည်ဖြစ်သူ Boris Johnson ကိုကြိုဆိုကြတာနဲ့အမျှလန်ဒန်မြို့လေကောင်မှာဆန္ဒပြသူတွေနဲ့ပြည့်နေခဲ့ပါတယ်။ပြည်တွင်ပြည်မကြီးနဲ့တွေ့ဖို့ Buckingham မြန်တော်ကိုသွားတဲ့ဝန်ကြီးချုပ် Johnson ရဲ့ရင်တန်းကိုအနီရောင်အင်ဂျီဝုဥရုယာတီပြောင်းလဲမှုဆိုင်ရာဆန္ဒပြသူတစုကဒါစီဖို့ကြိုးစားခဲ့ကြပါတယ်။အော်တိုဘာလ31ရက်နေ့မှာဥရောပသမဂ္ဂ EU လည်းကနေပြည်တွင်နှုတ်ထွက်ရေးကိစ္စအထောက်အပံ့ပေးမယ့်အစိုးရအသစ်ဖွဲ့ဖို့ဝန်ကြီးချုပ်တစ်ဂျွန်ဆန်ကအချိန်ဆွဲမနေပါဘူး
။ And though I am today building a great team of men and women, I will take
part. တကယ်လို့တော့မြို့သားမြို့သမီးတွေနဲ့အစိုးရအသစ်ကိုကျွန်တော်စောင့်ဖွင့်နေပြီဖြစ်ပေမဲ့ကျွန်တော်မြင်ကျင်တဲ့အပြောင်းအလဲအတွက်ကိုယ်တိုင်တာဝန်ယူမှာပါ။နောက်ကနေမှမပူပါနဲ့ကျွန်တော်တာဝန်ယူမှာပါ။
ဆာဂျစ်ဂျာဗီကိုဗန်နိုင်းဝင်ကြီးဖြစ်ခန့်လိုက်တဲ့အတွက်လူနည်းစုလူမျိုးစုတွေကဒီယာရူးမှာတာဝန်ယူရတဲ့ပထမဆုံးလူဖြစ်လာပါတယ်။ဗန်လုံငန်းရှင်ဟောင်းတူလည်းဖြစ်ပြည်ထောင်ဝင်ကြီးအောင်လည်းဖြစ်တဲ့ဂျာဗီဟာ Brexit ကြောင့်ဖြစ်လာဖို့ရှိတဲ့အကြက်တဲကာလအတွင်းဗြိတိသျှစီးပွားရေးကိုကြီးကြပ်ရတော့မှာပါ။
I'm very much looking forward to working with the new team and the new prime minister.The Prime Minister has already set out
some of his key priorities. But the Wenji Zhou today, let's talk about what we're going to do next. Wenji Zhou has already set out some of his key priorities. But the Wenji Zhou today, let's talk about what we're going to do next. Wenji Zhou has already set out some of his key priorities. But the Wenji Zhou today, let's talk about what we're going to do next. Wenji Zhou
has already set out some of his key priorities. But the Wenji Zhou today, let's talk about what we're going to do next. Wenji Zhou has already set out some of his key priorities. But the Wenji Zhou today, let's talk about what we're going to do next. Pretty Patel has Wenji Zhou has made letter ka.ဣသရေးဆိုရနဲ့လျှို့ဝဲဆွေးနွေးခဲ့ဘူးတာတွေပေါ်သွားပြီးတဲ့နောက်နှုတ်ထွက်ခဲ့ရတာပါသူ့ရဲ့ပြိုင်ဘက်ဟောင်းဂျယ်ရမီဟန့်နေရာမှာတော့နိုင်ငံခြားရေးဝန်ကြီးအဖြစ်ဒိုမီနစ်ရော့ဘ်ကိုအစားထိုးခန့်အပ်ပါတယ် Brexit ဆိုင်ရာဝန်ကြီးရောင်းဖြစ်တဲ့ရော့ဘ်ဟာအစိုးရအဖွဲ့ပထမအတွင်းဝင်လည်းဖြစ်လာတာကြောင့်ဝန်ကြီးချုပ်ဂျွန်ဆန်ပြီးရင်ဒုတိယအကြီးအကဲပါပဲ
Obviously the foreign office the message we send about the opportunities around the world and our
နိုင်ငံသားရေးယုံကဘာထွန်းအခွင့်အလမ်းတွေအကြောင်းကျွန်တော်တို့ရဲ့သတင်းစကားနဲ့ကျွန်တော်တို့နိုင်ငံအပေါ်ယုံကြည်စိတ်ချမှုအဲ့ဒီအခွင့်အလမ်းတွေကိုဆရာထက်တန်မှုအကောင်းမြင်မှုတို့နဲ့ရယူဖို့ဆိုတာတွေဟာကျွန်တော်ပါဝင်လှုပ်ဆောင်ဖို့စိတ်အားထက်တန်နေပါတယ
်ဂျွန်ဆန်ရဲ့တက်တန်းရှိမဟာမိတ်လူညိုရေးဆိုင်ရာဝန်ကြီးဟောင်းဘန်ဝေါ်လစ်ကတော့ Panimodot ကိုစာထုတ်ပြီးကာဝေးဝန်ကြီးဖြစ်တိုးမြင့်ခန့်ထားခံရပါတယ်အစိုးရပြောင်းလဲဖွဲ့စည်းတာမှာအစိုးရအဖွဲ့ဝင်တချို့ကိုသူတို့ရဲ့ယာရုနေရာတွေမှာအတည်ပြုခံထားပြီးဖြစ်ပြီးအဲ့ဒီအထက်မှာ Brexit ရေးရဝန်ကြီး Stephen Buckley နဲ့ဂျမိုင်းရေးဝန်ကြီး Matt Hancock တို့လည်းပါဝင်ပါတယ်ခင်ဗျာ
နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်းVOA မြန်မာပိုင်း website မှာပြန်ရှာနှာထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA ကနေခြားသောရင်းနှီးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်မဲ့အစီအစဉ်ဒုတိယပိုင်းမှာတော့အပစင်ကျမကြီးကန္နာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ25ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့ line number 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီအခုညပိုင်းမှာထုတ်လွှင့်ပေးမယ့်တရင်ပတ်စင်ကဏ္ဍတွေထဲမှာတော့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြမကြီး30ချက်နဲ့အတူပတ်စင်တိုင်းရင်တရင်လောက်အစီအစဉ်မှာတော့
မနက်ကအများကြီးပေါ်လာဒါဇမ်းမီမှာပေါ်လာတာအဲ့တရားခံကဘိုးဆိုးရရဲ့လက်ချက်လည်းပါတယ်တချို့နေရာတွေ
ပါဘောအမျိုးသားလူမျိုးရေးအဖွဲ့ PNL ရဲ့နာယကဘိုးမူကြီးခွန်ဥက္ကာပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုနောက်ပိုင်းမှာနှាសင်ရမှာပါဒီတဲကမှအရင်ဆုံးတော့ဒီအပတ်စဉ်ကျမ်းမာရေးခန္ဓာကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာတော့ဒုနာချင်းအပိုင်းနှစ်ကိုတင်ပြထားပါတယ်ဒုနာရာရဲ့အစာပိုင်းအဆင့်တွေမှာအနေထိုင်းစင်ခြင်းကကုသမှုတွေမလုပ်နိုင်ဘူးဆိုရင်ဖို့ဆိုးလာပြီးတော့ခွဲစိတ်ရတဲ့အစ်စင်တွေကိုရောက်နိုင်တယ်လို့ကျမရဲ့ပညာရှင်တွေကသတိပေးနေပါတယ်။ဒုနာရာရဲ့အစာပိုင်းအစ်စင်တွေမှာဘလို့စင်ကျင်တွေထိုင်ပြီးတော့ကုသသင့်ပါသလဲ။ဘာကြောင့်ခွဲစိတ်ကုသရတဲ့အစ်စင်ရောက်ရပြီးအန္တရာယ်ရှိလာနိုင်မှာလား။ဒီကြောင့်နဲ့ပတ်သက်ပြီးတော့ရိုးနဲ့အရေးပေါ်အထူးကုပါမောက္ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရိုးနဲ့ရေးပေါ်ထူးခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီဒူးနာရာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့နေရာမှာဒီဒူးနာရာဖြစ်ရခြင်းအကြောင်းရင်းနဲ့ဒီကာကွယ်နိုင်ပုံနောက်လက္ခဏာပထမအဆင့်ပေါ့နော်ဒီအဆင့်1နဲ့ပတ်သက်ပြီးတော့ဒီဖြစ်လာတဲ့လက္ခဏာတွေနဲ့ဒီကုသနိုင်တဲ့အနေအထားတွေကိုပြောခဲ့ကြပါတယ်ဆရာအဲ့ဒီတော့ဒီတစ်ခေါက်မှဆရာရေဒီကျန်တဲ့အဆင့်တွေကိုဆက်ပြောမှာဖြစ်တဲ့အတွက်အဆင့်1ကိုစပြီးတော့ရှင်းပြပေးပါလားဆရာ
အဆင့်1အဆင့်ရောက်လာတဲ့အခါကျတော့ကောင်းထပ်ပြီးတော့သုံးနေမယ်ဆိုရင်အပုံများမယ်ဟောအကြိုက်ကြောက်ဆိုရင်တော့အနာတတအနာတတရင်ထပ်သုံးမယ်ဒီလိုအခြေအနေမျိုးရောက်မယ်ဆိုရင်တော့သူအစ်စ်နှစ်ရောက်တာအစ်စ်နှစ်ရောက်ရင်တော့ဒုစစ်ထဲမှာရေလေးတွေနဲ့နေရာလေးတခုရှိရအဲ့ဒီနေရာလေးတခုကျင်းလာဒုစစ်နည်းနည်းကျင်းလာတဲ့အခြေအနေမျိုးကြရင်တော့ကျွန်တော်တို့ကနည်းနည်းပို့ပြီးတော့သတိထားရမယ်သက်ဆိုင်ရာကျောင်းကိုပြရင်ကျောင်းကဓမ္မရဲ့ကျင့်ဆိုပြီးအယူချင်းနေတာမကျင်းနေအဲ့ဒီအခြေအနေရောက်ရင်တော့တိတိကျကျနားသိပြီးကျောင်းညွန်ကြားတဲ့အတိုင်းလေ့ကျင့်ရနေလေလုပ်တင်ပြီးသူရဲ့အသုံးပြုမှုကိုလည်းရှော့ချမယ်ဆိုရှော့ချပြီးအဲ့လိုအခြေအနေမျိုးတွေမှာကျွန်တော်တို့ကလူနာတွေကိုမှားလို့ရှိနံပါတ်1ကတော့ကျန်းမြေမောင်မထိုင်ကျန်းမြေမောင်ထိုင်ရင်ဒူးကိုးပြီးမှထိုင်ရင်ကျွန်တော်ဗမာလူမျိုးတွေကကျန်းမြေမောင်ထိုင်လို့ရှိတယ်ကလထိုင်နဲ့ထိုင်တာကောင်းတယ်ကလထိုင်နဲ့ထိုင်ရင်ဒူးကတွဲလောင်းချပြီးတော့ထိုင်နေတော့90ဒီဂရီထက်ပိုပြီးတော့မကွေးတော့မကွေးရင်ဒူးပေါ်မှာဝိုင်းနေကြနောက်တစ်မျိုးကကြတော့လေကားအတက်စင်ပေါ့နော်လေကားအတက်စင်တွေကိုကျွန်တော်တို့ရှောင်ကျင်တဲ့လေကားအတက်စင်တို့ကလည်းအဖြစ်မနေကိုရင်ကနှလုံးမှာရှိတယ်ကိုရင်ကသုံးလုံးမှာရှိဒီလိုအခြေအနေမျိုးကြောင့်တဲ့ရစရတဲ့လူတွေလည်းရှိသူတို့မှာကျင်တာလည်းပဲတခုခုစဉ်းစားဖို့လို့မဖြစ်မနေစဉ်းရလို့အချိန်စင်းမယ်မဖြစ်မနေပြန်ပြရလို့ဒီချိန်ပြန်ပြီးဒီလိုမျိုးတချို့ကလေးကကြတော့ကိုကိုကိုသတိမထားမိပဲနဲ့ဒီစီကျန်ငယ်လို့ပြန်တက်တယ်တခုခုလေးဆိုစဉ်းတယ်တခုခုလေးဆိုတက်တယ်လို့ချိန်ရည်အတွက်များလာရင်ဒီကားတက်တဲ့အခါမှာသူတို့ရဲ့အားကိုယူပြီးတော့စိတ်မိစဉ်းတက်ရတဲ့အခြေအနေမျိုးတွေရှိတယ်ဒါမျိုးတွေကလည်းပဲနည်းနည်းစနာလာပြီဆိုရင်အဆင့်တက်လောက်ကလေးကအမျိုးလေးကိုရှောင်ကျင်တာတို့လေကားတက်ရင်လက်ရန်ကိုခိုင်ပြီးတော့မှအားပြုပြီးတော့တက်တာတို့ဘုံမို့ရင်လဲဒါနေရဲ့ဒူးကိုညာပြီးတော့ဒါနေနဲ့ဒူးနဲ့စမတက်အောင်တကယ်တော့ကောင်းတဲ့ဒူးနဲ့တက်အဲ့လေကားအစ်စ်တစ်စစ်မှမကောင်းလို့နာနေတဲ့ဒူးကိုဇုံရက်နောက်ကောင်းနေတဲ့ကနေတက်ဒါဆိုရင်ဒူးရဲ့အသုံးပြုမှုကိုချွေတာရောက်တာပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီရှောင်ကျင်တင်တာရှိသေးလားဆရာ
နောက်တစ်မျိုးကတော့အိမ်မှာသမင်းစားစားတခုခုလုံးလုံးဗမာလူမျိုးတွေကအများကြီးဖြစ်ကြတာသမင်းစားတဲ့ဘဝကဆိုနေနေရီတို့သူတို့ဘလူးစပွဲနဲ့ကလထိုင်နဲ့မစားကြဘူးကျွန်တော်တို့ရဲ့ဒီဖလာရသဘောဝိုက်နဲ့စားရင်အားလုံးကသမင်ငွေကြည့်ကြည့်ကြည့်ဒူးတွေကိုယ်ကျွတ်ကျွတ်ထိုင်နေတဲ့ဒီလိုမျိုးတွေအချိန်မှလည်းသူပူနာတတ်တယ်ဒါလေးတွေလည်းသူကနည်းနည်းရှောင်ပြီးဖို့လိုတာပေါ့နော်မနက်ပိုင်းတိုင်းတိုင်းနဲ့စားတော့ပိုင်းတိုင်းနဲ့ဆိုခုံခုလေးတွေထိုင်ရင်ဒူးက90ဒီဂရီပူကိုရမယ်ခုံမြင့်မှသွားထိုင်တာတော့ကိုဒူးနာနေလို့ဆိုပေါ့နော်နောက်တစ်မျိုးကတော့တကယ်တော့နာနေတဲ့အချိန်မှထပ်ပြီးတော့ဒီဥစ္စာကိုပူပြီးတော့မနာအောင်ပူပြီးမပြည့်စည်အောင်ဥမာတောင်မွေးပဲဖြစ်ဖြစ်ဒုက္ခောက်ပဲဖြစ်ဖြစ်ဒီကုတ်ကူအစင်းနဲ့ဝယ်လို့ရတဲ့လက်နဲ့ထောက်ပြီးတော့သွားလို့ရတဲ့ဟာပဲဖြစ်ဖြစ်ဒါမျိုးတွေကိုသုံးပါလို့ပြောရင်အများကြီးကအချက်လို့မသုံးဘူးလို့ပြောလို့ဆိုတာဒါတွေကသုံးတင်နေတကယ်ဆိုရင်တော့ကိုယ့်ရဲ့ဒူးကို ညာဘူးရောင်နေတဲ့ဒူပို့ပြီးတော့မပြည့်စည်သွားအောင်ဒီလိုသဘောမျိုးရှိ
ဟုတ်ကဲ့ဆရာရေအဲ့တော့နောက်ထပ်ရောရှောင်ကျင်တင်တာတွေရှိသေးလားဆရာ
တင်းနေတာနာလို့ဒူပါရောင်နေပြီဆိုရင်တော့ပထမဆုံးအဆင့်ကတော့နားလဲဒုတိယအဆင့်ကတော့ရေခဲကတ်တာတို့ဘေးကနေပြီနော်ရေခဲကတ်တာနောက်တစ်ခုကကျတော့ဒူကိုဖြောင်းထားမယ်ကလကြိုင်မှာထိုင်နေရင်60ဒီဂရီကိုလို့နားတယ်ဒူကိုဆက်ပြီးတော့အရှိမခုံတစ်ခုခုပြပြထားပြီးတော့နေတာတို့နောက်တစ်ခုကကျတော့ညအိတ်တဲ့အခါလည်းပဲဒူးကိုဖြောင်းနေစီချင်ရင်ဒူးကိုွေးပြီးတော့အိတ်အောင်လို့ခြေောက်ကိုဆက်ပြီးတော့ခနောက်နှစ်ခုလုံးရဲ့အောက်မှာဖက်လုံးကြီးကြီးကောင်းကြီးကြီးထိုင်တညာလုံးခြေောက်ကိုဆက်ပြီးတော့ဖက်လက်ကလေးအိတ်ချစ်ဒီလိုသဘောမျိုးကိုတော်တော်တက်တာဒါကတော့အစစ်တစ်ဒူးအစစ်နှစ်ဒူးအခြေအနေမျိုးပါပေါ့နော်ဒီတည်းမှာကိုယ့်အကူလုံးလုံးမတက်တာရင်တော့ဒီကရရိုးထုခုဆောင်ဖြစ်ဖြစ်ရိုးရိုးဆောင်ဖြစ်ဖြစ်ကြပြင်းနေတခြားဟာတွေဖြစ်နေမှာဆို
ဟုတ်ကဲ့ဆရာအဲ့တော့ဒီအစစ်နှစ်မှာပဲကုသနိုင်တဲ့အသေးစိတ်လေးပါနည်းနည်းရှင်းပြပေးပါလားဆရာ
နံပါတ်1ကတော့ဆောင်ဝါနေပြီးတော့ဒီလိုခိုင်ခဲ့ပြောက်စီပါရာဆေတမောလို့ NSCND လို့ခေါ်တဲ့စီရင်မှုတဲ့ဆေးတို့ဒီလိုသဘောမျိုးတွေပြီးမယ်။နောက်တစ်မျိုးကတော့ဂလူကိုစမင်းဆိုတာအခုခေတ်ကတော့ဒါခေတ်စားတယ်။အမေမျိုးမျိုးနဲ့တော့လား။ဒီဆေးကိုတောက်ချင်းရချင်းလဲအကျိုးတော့ရှိပါလေ။ဘာလို့လဲဆိုတော့သူကဒီဒူးကောင်းထဲမှာရှိတဲ့အစ်စ်ကိုအုပ်ထားတဲ့ရိုးနှုတ်လေးတွေပြန်ကောင်းမှုပြန်ပြီးတော့အနာကျက်ဖို့အခြေအနေကိုအားပေးတဲ့ရိုးနှုတ်အားသေးတစ်မျိုးပေါ့။ဒါပေမဲ့တချို့ကဒီဆေးကိုတောက်တယ်ဒါပေမဲ့ဒီဆေးရဲ့အာနိသင်ကနာနေချီပြီးတောက်ပြီးတော့မှသိတာဖြစ်တဲ့အတွက်ကြောင့်ဒီလိုချက်ချင်းတောက်လို့တော့ချက်ချင်းအနာသက်သာဖို့အတွက်ကတော့ခုနနားလာတယ်ဆေးတောက်တာတွေဒါတွေအနာကြိုက်ကြောက်ဖြစ်တယ်ဒါတွေတောက်အောင
်ဟုတ်ကဲ့ဆရာအဲ့တော့ဒီချက်ဖို့ဆိုလာတဲ့နောက်အဆင့်ပေါ့ဆရာနော်အဆင့်3တို့အဆင့်4တို့ဆိုရင်ရော
ဒီတဲ့ဆိုးသွားတဲ့အဆင့်ဆိုရင်တော့အဆင့်3ရောက်သွားတယ်အဆင့်ကြီးအဆင့်မှာပဲကျွန်တော်တို့ကနောက်တစ်မျိုးလို့ရသေးတာကအများကြီးအခုလည်းတော်တော်များများလေးတုံးပါတယ်တကယ်လည်းအကျိုးရှိပါဒါတို့ချွတ်တည်းကကြောက်နေတာလည်းရှိတယ်ဗျနော်ဒူးတဲ့ကိုဆေးထိုးတယ်ဆိုပြီးတော့လူတွေကပြောကြတယ်ဒူရဲစီရိုးရဲဆိုတာမကောင်းဘူးမဟုတ်ဘူးသူကောင်းပါလေဒူရဲစီရိုးရဲဆရာခုခေတ်တော့ပမာကြီးမှာဝယ်လို့ရတာတော့အင်းနှမျိုးရှိတယ်ဗောလေအမျိုးကတော့ကျွန်တော်တို့ကစတီဗိုက်ကိုထိုးပြီးအယောင်ကျတယ်အနာသက်သာတယ်နောက်တစ်မျိုးကတော့အစ်စ်ထဲမှာရှိတဲ့အရည်တိုင်းဖန်တီးထားတဲ့အဲလူလိုနေအစ်စ်ဆိုတာရှိတယ်အဲ့ဒီဟာမျိုးထိုးလို့လည်းရနောက်ခုကတော့နေရာပိုကောင်းလဲလို့ပြောရင်တော့တကယ်တော့ဟာလူလိုနေအစ်စ်ကကောင်းမှာဟာလူလိုနေကတလို့စေတော့ကျွန်တော်နိုင်ငံအတွက်သုံးဖို့တော့ဈေးကြီးတိန့်ချီတော့ပေးရနိုင်တယ်သို့တော်လည်းပဲအဲဟာလူလိုနေက၃ချိန်လောက်ထိုးရင်လည်းတော်တော်ကောင်းဒီလိုက်ကလည်းပဲထိုးရင်တတော်တော်လေးတက်တာတယ်ကိုယ့်ရဲ့ထူရှားမှုကိုလည်းပြန်ပြီးတော့တောက်ကြည့်သို့တော်လည်းပဲချို့လူကြီးကြောက်နေတာရှိတယ်ဒူးရဲစေးထိုးရင်မကောင်းဘူးရိုးဆွေးတယ်ပိုးဝင်တယ်ဒါတွေလည်းမဖြစ်နိုင်ဘူးဖြစ်နိုင်တယ်ဒါပေမဲ့မူတည်လဲဆိုတဲ့အခါကျတော့ထိုးတဲ့နေရာဆေးကန်းထိုးပြတဲ့ဆရာဝန်ဒီဆေးကန်းရဲ့မှာအသုံးပြုတဲ့ပစ္စည်းတွေဒါကြောင့်မို့ရိုးဆရာဝန်တော်တော်များများတော့ဒူးရဲစေးထိုးမယ်ဆိုရင်ခွဲကန်းထဲမှာခွဲစိတ်တဲ့အားတစ်ခုလိုပဲသဘောထားပြီးတော့ပိုးကင်းစင်အောင်ဒီကြီးကလုတ်ပြီးမှထိုးကြ။နောက်တစ်ခုကကျတော့ကို့မှာဒီကြိုရှိသလားတခြားကုသရောဂါရှိသလားတခြားဖျားနေသလားဒီလိုအခြေအနေမျိုးတွေမှာထိုးမိတဲ့အခါမှာဖြစ်တဲ့တော့ချို့ရလည်းပဲငင်းပါနေပေါ့။သူရဲ့စိတ်တွေကမကောင်းတာမဟုတ်ဘူးလို့လည်းကျွန်တော်ပြောရင်သူရဲ့စိတ်တွေကကောင်းစနစ်တကျနဲ့ပိုးတန့်စင်ပြီးတော့ထိုးမယ်ဆိုရင်ဒီဥစ္စာလေးတော်တော်အကျိုးရှိရ။ဒီတဲ့ပို့ဆိုသွားတဲ့အစင်၃တို့အစင်၄တို့ကြာရင်တော့ဒူးတွေကအယိုးလူတွေအကုန်လုံးပြည့်စည်သွားပြီးတော့အယိုးယိုးချင်းထိတဲ့အခါမှာပွေးလို့ဆက်လို့မရလောက်အောင်အခြေအနေလည်းရောက်တဲ့အဲ့ဒီအခြေအနေရောက်ရင်တော့အများကြီးခွဲစိတ်ရတယ်အစင်3နဲ့အစင်4ကခွဲစိတ်ရတယ်ခွဲစိတ်တဲ့အခါမှာတော့ဒူကောင်းစားထိုးတာဒူကောင်းစားထိုးတာလည်းပမာကြီးမှာတော်တော်များများနေရာတွေမှာလုံနေကြပါပြီတော်တော်များသူကကုန်ကြစိတ်များတယ်ခွဲစိတ်တဲ့ခရီးကထတော့ရှိတယ်အနေနဲ့ရှိတဲ့ operation တော့လည်းမဟုတ်ပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝိမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်တိုင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာပါလွန်ခဲ့တဲ့လကထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့မြန်မာစီးပွားစောင့်ကြည့်ရေးပထမ6လပတ်အစည်းအခမ်းအနားမှာစီးပွားရေးအရှိန်ဟုန်မပြတ်အောင်ဆောင်ရွက်ရမှာတွေကိုဖော်ပြထားပါတယ်ဒီကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့တူတင်ပြပေးထားပါတယ်ခင်ဗျာ
လုံခဲ့တဲ့နှစ်ကမတီးမငြိမ်ဖြစ်ခဲ့တဲ့မြန်မာစီးပွားရေးအခြေအနေဟာပြင်းငြိမ်လာပြီးတဖြည်းဖြည်းတိုးတက်လာတယ်လို့ကမ္ဘာ့ဘဏ်အုပ်စုရဲ့ဇွန်လထုတ်စီးပွားရေးစောင့်ကြည့်ရေးအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကိုယ်တိုင်စုဆောင်ထားတဲ့အချက်အလက်တွေနဲ့မြန်မာအစိုးရဌာနထုတ်ပြန်တဲ့အချက်အလက်တွေမှာအခြေခံပြီးကမ္ဘာ့ဘဏ်အုပ်စုကမြန်မာစီးပွားရေးစောင့်ကြည့်ရေးအစည်းအဝေးခန်းစာကို6လတကြိမ်ထုတ်ဝေပါတယ်။ဇွန်လထုတ်အစည်းအဝေးခန်းစာဟာဒီနေ့ရပထမ6လပတ်အစီရင်ခံစာပါအထည်ချုပ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းတွေတိုးတက်လာတာမို့6.5ရာခိုင်နှုန်းအထိစီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်လွန်ခဲ့တဲ့9နှစ်အတွင်းမှာပထမဆုံးအကြိမ် ပို့ကုန်တိုးပွားလာပြီးတွင်းကုန်ကျဆင်းလာတာကိုတွေ့မြင်ရတယ်လို့ဖော်ပြပါတယ်အစိုးရအသုံးစရိတ်လုံငွေပြမှုဟာတိုင်းပြည်အသတင်းထုတ်လုပ်မှုရဲ့900ရာခိုင်နှုန်းကျော်ရှိမယ်လို့ခန့်မှန်းပေမဲ့တကယ်လုံငွေပြတာဟာဒီထက်ပိုပြီးနည်းနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ရက်စစ်တအားမှာအစိုးရထောက်ပံ့မှုဟာအသုံးစရိတ်ရဲ့600ခိုင်နှုန်းအထိတက်သွားနိုင်ပြီးလာမယ့်နှစ်နှစ်သုံးနှစ်အတွင်း700ခိုင်နှုန်းအထိဖြစ်သွားနိုင်ပါတယ်။လျှက်စစ်စွမ်းအင်ပြဿနာကိုအရေးတကြီးဖြေရှင်းရမယ်လို့ဆိုပါတယ်
။ဒါကြောင့်စွမ်းအင်ကဏ္ဍပြုပြင်ရေးကိုအလင်းမြန်မလုပ်နိုင်ရင်အစိုးရအတွက်ဗဏ္ဍာရေးဝန်ထုပ်ဝန်ပိုးကြီးမားလာပြီးယင်းနှမြုံနယ်လူသူတွေကိုဆွဲဆောင်ဖို့ခက်ခဲလိမ့်မယ်လို့ကမ္ဘာ့အဘန်အုပ်စုကဆိုပါတယ်။တိုင်းသူပြည်သားတွေတတ်နိုင်တဲ့လျှက်စစ်စွမ်းအင်ပေးနိုင်မှုကိစ္စကိုအထူးကဏ္ဍတစ်ခုအဖြစ်ကမ္ဘာ့ဘဏ်အုပ်စုရဲ့ပထမ6လပတ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။2017နဲ့2018ကြားလျှက်စစ်ဓာတ်အားကိုနှစ်ဆတိုးထုတ်လုပ်ပေမဲ့လိုအပ်သလိုမပေးနိုင်တာဟာစီးပွားရေးတိုးတက်ဖွံ့ဖြိုးမှုကိုအဟန့်တားဖြစ်စေပါတယ်။မိမမှန်မရတဲ့အတွက်လုပ်ငန်း95ရာခိုင်နှုန်းဟာအိမ်သုံးမီးစက်ကိုဆောင်နှားကြရပါတယ်။လောလောဆယ်3.6ဂီဂါဝတ်သုံးနေတာကို9နှစ်အတွင်း8.6 ဂီဂါဝတ်အထိတိုးထုတ်နိုင်ဖို့အတွက်နှစ်ဆတိုးရင်းနှီးမြှုပ်နှံပြီးအ мян နှုံး3ဆလောက်နဲ့အကောင့်ထည့်ဖော်ဖို့လိုတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ
်လျှက်စစ်ဓာတ်အားထုတ်လုပ်တဲ့ကုန်ကျစရိတ်တိုးပွားလာပေမဲ့မီတာကမပြောင်းလဲတဲ့အတွက်အရှုံးခံပြီးထုတ်လုပ်နေရပါတယ်လျှက်စစ်မီးပေးတဲ့စရိတ်စကတိုးပွားလာပေမဲ့မီတာကဟာ2014ကအတိုင်းဖြစ်နေပါတယ်ကောက်ယူရရှိတဲ့မီတာကဟာရတဲ့ရလိုက်တဲ့မီတာကတဲ့40ရာခိုင်နှုန်းလျော့နေနေတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒါကြောင့်2019မှာ7.580 billion အရှုံးပေါ်ခဲ့ရက2018မှာ850 billion အရှုံးပေါ်ပါတယ်။ဒါလို့စိုက်ထုတ်ရတာကကာမီအောင်အစိုးရရဲ့ဘတ်ဂျက်အသုံးစရိတ်ကိုလည်း30ရာခိုင်နှုန်းတိုးချဲ့လိုက်ရပါတယ်။အရှုံးခံပြီးလျှက်စစ်တအားပေးနေရတာဟာရဆိုင်ဖို့လူနေပြီလို့ကမ္ဘာ့ဘဏ်အုပ်စုကယူဆပါတယ
်လျှက်စစ်ဓာတ်အားအများဆုံးသုံးသူဟာလူချမ်းသာတွေဖြစ်တာမို့မီတာကတက်တာလေးလေးသူတို့အတွက်အကျိုးရှိလေးလေးဖြစ်တယ်လို့ကမ္ဘာ့ဘဏ်အုပ်စုအစည်းအဝေးခန်းစာမှာဖော်ပြပါတယ်စင်ရသားဟာသူတို့လိုလျှက်စစ်ပစ္စည်းမျိုးစုံကိုသုံးနိုင်တာမဟုတ်ပါဘူးဥပမာ40ဆက်ကိုအမြဲတမ်းဖွင့်ထားတဲ့လူချမ်းသာအတွက်အစိုးရကအရှုံးခံပြီးလျှက်စစ်တအားထုတ်တယ်လို့ဖြစ်နေပါတယ်အစိုးရထုတ်လျှက်စစ်တအား60ရာခိုင်နှုန်းကိုချမ်းသာတဲ့အိမ်အောင်စုတွေကသုံးပြီးစင်းရဲသားက100ရာခိုင်နှုန်းလောက်သာသုံးတယ်လို့ခန့်မှန်းထားပါတယ်ဒါကြောင့်လျှက်စစ်မီတာကတင့်တော်တယ်လို့တိုးမြင့်ဖို့အရေးကြီးလာပါတယ်ဥပမာတစ်လကီလိုဝတ်200ကျော်သုံးသူတွေကိုမီတာကတိုးမြင့်ကောက်ယူရမှာလျှက်စစ်တအားအသုံးများရင်များတယ်လို့မီတာကတိုးမြင့်ကောက်ယူဖို့အကြံပြုထားပါတယ်
ပုံလေးကလုံငန်းကန္တာပါဝင်လာဖို့လိုအပ်တာကိုလည်းကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာထောက်ပြပါတယ်။အာဆီယံအုပ်စုမှာအစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုအနည်းဆုံးဟာမြန်မာပြည်ဖြစ်နေပါတယ်။အများဆုံးကဖိလစ်ပိုင်နိုင်ငံဖြစ်ပြီးလာအိုနဲ့ကမ္ဘောဒီးယားကတောင်မြန်မာတဲ့သားနေတာတွေ့ရပါတယ်။မြန်မာအစိုးရရဲ့အာမခံချက်ကြောင့်ဘယ်လိုအကျိုးရှိခဲ့တယ်ဆိုတဲ့အထောက်အထားမရှိတာဟာလည်းအစိုးရနဲ့လက်တွဲဖို့ခက်ခဲနေရတဲ့အကြောင်းတစ်ခုဖြစ်ပါတယ်။ဘဝလင်းပြိုင်ဆိုင်နိုင်တဲ့တင်တာစနစ်ကျင့်သုံးဖို့လေကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာအကြံပေးထားပါတယ်ပြိုင်ဆိုင်မှုမရှိဘဲရယူတဲ့စွမ်းအင်ထုတ်လို့ရေးစနစ်မှာဆိုးကျိုးများတာကိုအနည်း20အာဖရိကသမိုင်းကတက်တည်ပြနေပါတယ်တဲ့အပူပိုင်းဒေသမှာရှိတဲ့မြန်မာပြည်ဟာနေရောင်ကြီးဓာတ်အားထုတ်ယူဖို့တင့်တော်တဲ့နေရာဖြစ်ပါတယ်ဒါပေမဲ့မေဂါဝတ် 20 ထုတ်မဲ့နေရောင်ကြီးဓာတ်အားစီမံကိန်းတစ်ခုသာရှိပြီးဒီနေ့ထဲမှာပြီးစီးမယ်လို့မျှော်လင့်ရပါသည်နိုင်ငံသုံးရက်စစ်တအားရဲ့800ရာခိုင်နှုန်းကိုနေအောင်ကြီးကရယူဖို့မြန်မာအစိုးရကရည်ရွယ်ပေမဲ့ပုဂ္ဂလိကလုပ်ငန်းကြီးတွေပါဝင်နိုင်အောင်ဆွဲဆောင်ဖို့လိုကြောင်းကမ္ဘာ့ဘဏ်အုပ်စုရဲ့ပထမ6လပတ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာရေးသုံးသပ်ချက်စီစဉ်ကိုဥအောင်ခင်ကကိုညံဝင်းအောင်နဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော
iOS နဲ့သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ကနေကြာသပတေးနေ့ညပိုင်းမဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတခါတော့ဒီကြာသပတေးနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်မတော်ကနေတစ်ဖက်သက်အပြစ်ရဲ့ကြီးညာထားတဲ့ကာလမှာရှမ်းပြည်နယ်မြောက်ပိုင်းအတွင်းလူခွင့်ရေးကျူးလွန်မှုပေါင်းအကြိမ်ကြီး80ကျော်တယ်လို့တအားမျိုးသမီးအဖွဲ့ကပြောပါရယ်ရခိုင်ပြည်နယ်မြေပုံမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA ကြားစစ်ရေးတင်းမာမှုကြောင့်ကျေးလက်ဒေသခံ2000ခန့်ဟာနေရက်ကနေဆုံးခွာနေရပါတယ
်ကျမကနန်းဟောင်းပါရှင်တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါအစိုးရတပ်မတော်ကတဖက်သက်အပြစ်ရထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာ6လတာကာလအတွင်းလူအခွင့်ရေးကျူးလွန်ခံရသူ80ကျော်ရှိတယ်လို့တအားအမျိုးသမီးအဖွဲ့ကပြောပါတယ်။2019ခုနှစ်ဇန်နဝါရီလကနေဇွန်လအထိ6လအတွင်းမှာမှတ်တရားဖမ်းဆီးချုပ်နှောင်ခံရသူတပ်ဖြတ်ခံရသူလိမ်ပိုင်းဆိုင်ရာကျူးလွန်အကြမ်းဖက်ခံရသူမြေမြုပ်မိုင်းကြောင့်ဒဏ်ရာရရှိသူစုစုပေါင်း85ဦးလူအခွင့်ရေးချိုးဖောက်တာတွေခံနေရတယ်လို့ TWO ကပြောရေးဆိုခွင့်ရှိသူလွေးချီစံငါကပြောပါတယ်ကျွလွန်ခံရသူတွေဟာရှမ်းပြည်မြောက်ပိုင်းကုတ်ခိုင်တီပေါ်မန်တုံနမ်ခမ်နမ်ဆန်နမ်တူနဲ့ကြောက်မဲမြို့နယ်ထဲကအများဆုံးဖြစ်တယ်လို့ပြောပါတယ်
ရခိုင်ပြည်နယ်မြေပုံမြို့နယ်အတွင်းကကျေးရွာတချို့မှာအစိုးရတပ်ကရွာထဲနဲ့ရွာနီးနားမှာတပ်စခန်းလာချတဲ့အတွက်တိုက်ပွဲတွေဖြစ်ပွားမှာကိုစိုးရိမ်ပြီးကျေးလက်ရွာသူရွာသား2000ခန့်ကနေရွှန့်ခွာတိမ်းရှောင်နေကြရပါတယ်အခုလိုနေရွှန့်ခွာလာသူတွေကတော့ပေါက်တူးတောင်ရေကောင်းချိန်ငန်းတောင်ဆက်ခွေကျေးတော်မဲတန်ကျိုးနဲ့တုတ်ကန်ကျေးရွာကရွာသားတွေဖြစ်ကြပြီးတရက်တောင်ကန်နောင်ကြီးနဲ့ကြောက်ဖြူမြို့ပေါ်တွေမှာလာရောက်ခလုံနေကြတယ်လို့ကန်နောင်ကြီးကျေးရွာသားတဦးကပြောပါတယ်မြေပုံမြို့နယ်ကြောက်နေမော်နီးမှာဒီလ16ရက်နေ့ကအစိုးရတပ်စစ်တင်းမောနစီကိုရခိုင်တပ်မတော် AA ကတိုက်ခိုက်ခဲ့ပြီးနောက်အခုလိုစစ်တပ်ကလာရောက်စခန်းချနေထိုင်လာတာဖြစ်ပါတယ်
တနင်္ဂနွေအပြစ်ခတ်ရဆေးရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရဲ့6လပတ်အစည်းအဝေးကနေနိုင်ငံတော်အစိုးရအနေနဲ့27ရာစုပင်လုံညီလာခံနောက်တစ်ကြိမ်ဆက်လက်ကျင်းပမယ်ဆိုပါကရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပသွားမယ်လို့6လပတ်အစည်းအဝေးအပြီး RCSS ကထုတ်ပြန်လိုက်ပါတယ်ဇူလိုင်လ21ရက်နေ့က23ရက်နေ့အထိကျင်းပတဲ့6လပတ်အစည်းအဝေးကနေအချက်ခုနှစ်ချက်ပါဝင်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးသွားမယ်တစ်ဆုံနေတဲ့လက်ရှိငြိမ်းချမ်းရေးအခြေအနေကိုနိုင်ငံတော်အစိုးရတက်မတော်နဲ့တွေ့ဆုံသွားမယ်တိုင်းသားစီလုံးညီညွတ်ရေးအတွက်လဲကြိုးပမ်းသွားမယ်ဆက်တဖြင့်ပါဝင်ပါတယ်
။မွန်ပြည်နယ်မော်လမြိုင်မြို့စီစိတ်ကြားမှာရင်းနှီးမှုရေးဆေးဆွဲကုတရေးဌာနတို့တယောက်ကုတမှုခံယူတဲ့မှုရေးဆေးဖြတ်လူတို့လူနာတွေတစ်နှစ်ထက်တစ်နှစ်ပုံမှုများပြားလာနေပါတယ်။2016ခုနှစ်ကစပြီး2019မေလကုန်ထိအတွင်းအပြင်လူနာစုစုပေါင်း2169ဦးတယောက်ကုတမှုခံယူသူများအထက်မှာမှုရေးဆေးဖြတ်တဲ့လူနာ9500ခန့်နှုန်းခန့်ပါတယ်လို့မူရင်စေဆွဲကုဒရေးဌာနကတာဝန်ခံဒေါက်တာဝင်းကျော်သူကပြောပါတယ်လက်ရှိအခြေအနေအရမူရင်စေ32ဦးရေတရာမှာနေရခိုင်နှုံးလောက်တာဆေးရုံဆေးခန်းတွေမှာဝင်ရောက်ကုတမှုခံယူတာဖြစ်တဲ့အတွက်အားလုံးကိုမလွှမ်းခြုံနိုင်နေဘူးလို့လည်းပြောပါတယ်
လာမယ့်2020ရွေးကောက်ပွဲမှာကရင်ပြည်နယ်အတွင်းပအိုးကိုစလဲတွေဝင်ရောက်အရွေးခံဖို့ ကရင်ပြည်နယ်ပအိုးမျိုးသားလူငယ်ညီလာခံကတောင်းဆိုလိုက်ပါတယ်ပအိုးအတန်နဲ့အခွင့်အရေးတွေဖော်ဆောင်ပေးနိုင်ဖို့ဇူလိုင်လ20ရက်နေ့ကနေ21ရက်နေ့အထိကရင်ပြည်နယ်ဖအံမြို့မှာကျင်းပတဲ့ကရင်ပြည်နယ်အဆင့်ပအိုးအမျိုးသားလူငယ်ညီလာခံအပြီးထုတ်ပြန်တောင်းဆိုလိုက်တာဖြစ်တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌခွန်ဝင်းအောင်ကဆိုပါတယ်ကရင်ပြည်နယ်အတွင်းမှာပအိုးလူမျိုး3နီးပါးနေထိုင်လျက်ရှိပြီးပအိုးတိုင်းနိုင်ရဝန်ကြီးတနေရာလဲရရှိထားပါတယ်
ခုတရင်လော်ရီကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်ထောင်စုမြန်မာနိုင်ငံမှာရှမ်းပြည်နယ်ဟာအကြီးဆုံးပြည်နယ်ဖြစ်ပြီးလက်နက်ကန်အဖွဲ့တွေလည်းအများဆုံးလှုပ်ရှားနေထိုင်တာဖြစ်တာကြောင့် Federal Democracy ရေးနဲ့တန်းတူရေးအတွက်ဆုံးဖြတ်ရမှာအတော်ခက်ခဲမှုတွေရှိလိမ့်မယ်လို့တိုင်းသာခေါင်းဆောင်တွေနဲ့နိုင်ငံရေးလှိလာသုံးသပ်သူတွေကပြောပါတယ်ဒီလိုအခြေအနေဖြစ်နေတာကိုဘယ်လိုမျိုးဖြေရှင်းနိုင်ကြမှာလဲအမီကစူးစီးထားပြီးနမ်ဟောင်းကနေတင်ဆက်ပေးသွားမှာပါရှင်
လက်ရှိရှမ်းပြည်နယ်မှာရှမ်းလူမျိုးအပါအဝင်အင်အားကြီးမျိုးနွယ်စုခုနှစ်ခုကလက်နက်ကင်တပ်ကိုစီရှိနေကြပါတယ်မြန်မာအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေသလိုရှမ်းပြည်နယ်သားအချင်းချင်းကလည်းမကြခဏတိုက်ခိုက်မှုတွေဖြစ်ပွားလေ့ရှိပါတယ်ဒီလိုဖြစ်နေတာဟာဗဟုအစိုးရကြောင့်ဖြစ်တာလို့ပအိုးမျိုးသားလူမျိုးရေးအဖွဲ့ PNLO ရဲ့နိုင်ရကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်လက်နက်ကင်နဲ့ပေါ်လာတာအမျိုးသားရေးလက်နက်ကင်နေနော်ကျွန်တော်တို့စီးပွားရေးလက်နက်ကင်နေနော်ပုံစံမျိုးမျိုးနဲ့ယူဝါဒပေါ့လက်နက်ကင်အများကြီးပေါ်လာဒါဆံမီမှာပေါ်လာတာအဲတရခါကဘိုလ်ဆိုးရရဲ့လက်ချက်လည်းပါတာတချို့နေရာတွေပါတာတကယ်အရင်မြစ်ကတော့ဘိုလ်ဆိုးရနေမြောက်ပေးတာပါသူဥမူလဗုဒ္ဓပေါ်တဲ့ဟာနဲ့ပါဆံမီမှာလေ
ဒီလိုအခြေအနေပေါ်မှာကိုပိုင်အုပ်ချုပ်ခွင့်ရတဲ့နေရာမှာကောဖက်ဒရယ်မူတန်းတူရေးမူအတွက်ဆုံးဖြတ်တဲ့နေရာမှာကောအတော်ရှုပ်ထွေးမှုကိုဖြစ်စေတယ်လို့တိုင်းနာအရေးကျွမ်းကျင်သူဦးမောင်မောင်စိုးကပြောပါတယ
်။ရှမ်းရှိမှာဆိုလို့ရှိရင်ရှမ်းလည်းရှိတယ်အခါလည်းရှိတယ်လာဦးလည်းရှိတယ်ဝါလည်းရှိတယ်ဒီလိုအနေထားမျိုးမှာကျွန်တော်တို့ကတိုင်းသားတစ်ခုတစ်မျိုးနဲ့တစ်မျိုးကိုပိုင်အုပ်ချုပ်ရေးဒေသရဖို့ရောကိုယ်ဖက်ဒရယ်မူဒီတန်းတူရေးမူတွေဘယ်လိုဆုံးဖြတ်မလဲဆိုတာကိုအတော်ရှုပ်ရှုပ်ထွေးထွေးဖြေရှင်းရမယ်လို့တော့ထင်ပါတယ်ကျွန်တော်ထင်တာကတော့မတူတဲ့အခြေအနေပေါ်မူတည်ပြီးတော့ကျွန်တော်တို့နှီးတိုင်းဆုံးဖြတ်မှာပဲစင်ပြေလိမ့်မယ်လို့ထင်ပါတယ
်နှစ်ပေါင်း80နီးပါးလက်နက်ကင်တိုက်ခိုက်လာတဲ့လမ်းစဉ်ဟာအောင်မြင်မှုမရှိတဲ့အတွက်ဗဟုအစိုးရအပြင်ရှမ်းပြည်သားအချင်းချင်းနဲ့တွေ့ဆုံဆွေးနွေးမှာပြဿနာဖြေရှင်းနိုင်မယ်လို့ရှမ်းပြည်သမတော် RCSS SSA ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစိုင်းမုံကပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဆွေးနွေးရေးကတော့အဓိကပါเนาะဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီပြဿနာတွေဖြစ်ပေါ်လာတယ်ဆိုတော့တိုက်ခိုက်ရေးကျွန်တော်လက်နဲ့သုံးပြီးတိုက်ခိုက်လာခဲ့ကြရတယ်ဆိုတာ6နှစ်60ကျော်90လောက်ပြီပါရှိပြီဘာပြဿနာမှဖြေရှင်းလို့မရဘူးဒါကြောင့်မလို့လဲကျွန်တော်တို့ဒီနိုင်ငံအစိုးရနဲ့လည်းတပ်မတော်နဲ့ရောကျွန်တော်တို့ဆွေးနွေးပြီးတော့အဖြေရှာကြတယ်ဒီလိုမျိုးပဲကျွန်တော်တို့ရှမ်းပြည်သူမှရှိတဲ့အဖွဲ့အစည်းအားလုံးနဲ့လည်းကျွန်တော်ဆွေးနွေးချင်းနဲ့ကျွန်တော်အဖြေရှာနိုင်မယ်လို့တော့ကျွန်တော်ယူဆပါတ
ယ်။ပြည်ထောင်စုမြန်မာနိုင်ငံတဝမ်းမှာလက်နက်ကင်တပ်ဖွဲ့20ကျော်ရှိတဲ့အနေနဲ့ရှမ်းပြည်နယ်အတွင်းမှာပဲထွက်ဝက်လောက်ရှိနေပါတယ်။1962ဦးနေဝင်းစက်တပ်အာဏာမသိမ်းခင်အထိရှမ်းပြည်ကိုပအိုးနှစ်ပြည်နယ်၊ဒနုခုနှစ်ပြည်နယ်၊ပလောင်တစ်ပြည်နယ်၊ကိုကန့်တစ်ပြည်နယ်၊ဝါကိုစားပြူစော်ပွားများတစ်ပြည်နယ်၊ရှမ်း22ပြည်နယ်၊စုစုပေါင်း34ပြည်နယ်နဲ့ Federated ရှမ်းပြည်ထောင်စုဆိုပြီးဖွဲ့စည်းထားပါတယ်။
ဆက်ပြီးတော့လာမယ့် 2020 အထွေထွေရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်ပြည်내အခြေစိုက်တိုင်းသားပါတီတွေအားလုံးတပ်ပေါင်းစုတစ်ခုတည်းအနေနဲ့တစုတစည်းတည်းပေါင်းစည်းသွားနိုင်ဖို့တိုင်းသားပါတီခေါင်းဆောင်တွေကကြိုးပမ်းနေကြပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်။စီးနှုံညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်ယွန်နေနဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း MBF တို့ကိုပေါင်းစည်းဖို့ကြိုးစားရမယ်လို့လည်းကချင်ပြည်နယ်ပြည်ထုပါတီ KSPP ဒုတိယဥက္ကဋ္ဌဦးကွမ်ကောင်အောင်ခန်းကအခုလိုပြောပါဗျာ။
အဲပထမတော့ကျွန်တော်ပါတီတွေကိုပြည်နယ်ထဲမှာပေါင်းစည်းဖို့စူးစမ်းတာပေါ့ပေါင်းစည်းတဲ့ပါတီနဲ့ကျန်တဲ့ပြည်နယ်တွေပေါင်းစည်းတဲ့ပါတီတွေနဲ့ပထမဦးဆုံးဆက်သွယ်ပါတယ်ငါပြည်နယ်ကပေါင်းစည်းတဲ့ပါတီက UNA နဲ့ MDF ကိုပေါင်းစည်းဖို့စူးစမ်းပါမယ်အဲနောက်တစ်ချက်ကတော့ဒီကအကုန်လုံးအဲစူးစမ်းပြီးမှတခုခဲတိုင်းရင်းသားအကုန်လုံးစုကြည့်တဲ့နေရာတခုရောက်သွားပြီဆိုရင်2020မှာညောင်ပေါင်းစူးရလောက်ဖို့တက်ကိုစူးစားဖို့လိုပါလိမ့်မယ
်။ကချင်ပြည်နယ်ပြည်ထုပါတီ KSPP ၊ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ၊ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP ၊ ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD နဲ့မွန်ညွန့်ရေးပါတီ MUP စတဲ့ပြည်နယ်ငါးနေရာမှာအခြေစိုက်တဲ့တိုင်းရင်းသားပါတီတွေပေါင်းစည်းပြီးဖြစ်ပေမဲ့လည်းရခိုင်နဲ့ရှမ်းပြည်နယ်ကပါတီတွေပေါင်းစည်းနိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်မို့အဲ့ဒီတိုင်းရင်းသားငါးပါတီနဲ့ဆက်ဆက်ပြီးတော့တိုင်းရင်းသားပါတီတွေတခုတည်းသောတပ်ပေါင်းစုဖြစ်လာဖို့ကိုနီးလန်းရှာသွားရမယ်လို့လည်းမွန်ညွန့်ရေးပါတီMUB တွဲဖက်သွင်းရမှုတဲ့နိုင်ရည်သမကအခုလိုပဲဆိုသွားပါတယ်
။အဲဒီပေါင်းစည်းထားတဲ့၅ပါတီကိုကျွန်တော်တို့ဆက်ဆက်ပြီးတော့အားစုပြည့်အနေနဲ့ကျွန်တော်တို့တိုင်းလာထဲမှာအခုပြီးတော့သပုံးစုဖြစ်လာရေးကိုကျွန်တော်တို့ကညှိနှိုင်းချာဖို့စဉ်းစားထားတာရှိတယ်။
တိုင်းရင်းသားပါတီတွေမှာနောက်ထပ်တတိယအင်အားစုတစ်ခုထပ်မဖြစ်ပေါ်စေဖို့အတွက်ကို NBM နဲ့ UNA ကိုတစုတစည်းတဲ့ဖြစ်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD အလှည့်ကျဥက္ကဋ္ဌဦးငိုင်ဆက်ကအခုလိုပြောပါတယ
်အခုက UNA ရှိတယ် NDF ရှိတယ်သူတို့ကဆက်ပြီးတက်လုံလိုက်ရင်တပ်ပြရင်အားစုတခုဆက်ပေါ်တိုင်းတော့ပို့ဖို့ကိုယ်ရုံပဲရှိမှာ
တိုင်းရင်းသားနိုင်ငံရေးပါတီတွေဟာ UNA မှာ15ပါတီနဲ့ NBM မှာ22ပါတီအတီးတီးပါဝင်နေကြပြီးတော့ပေါင်းစည်းပြီးတိုင်းရင်းသားပါတီကြီး9ခုကပါတီမှတ်ပုံတင်အသက်တွေကြခဲ့ပေမဲ့လည်းရှားနဲ့ရခိုင်ပါတီတွေပေါင်းစည်းနိုင်ဖို့ကစောင့်ကြည့်နေရအောင်မှာဖြစ်ပါလိမ့်ရှင
်။အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မြန်မာအစိုးရတပ်မတော်ကနေတစ်ဖက်တည်းအပြစ်ရကြေညာထားတဲ့ကာလမှာရှမ်းပြည်မြောက်ပိုင်းအတွင်းလှုပ်ခွင့်ရေးကျူးလွန်မှုအကြိမ်80ကျော်ရှိတယ်လို့ပလောင်မျိုးသမီးအဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA အကြားစီရဲတင်းမာမှုကြောင့်ကျေးလက်ဒေသခံ2000ခန့်ဟာနေရက်ကနေစွန့်ခွာနေရပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာလူငယ်တွေတနေ့တခြားမွေးရစေးပုံမို့သုံးဆွဲလာနေတယ်လို့မွေးရစေးဆွဲကုသရေးဌာနတာဝန်ခံဆရာဝန်ကပြောပါတယ်
။သရရှင်တွေကနားဆင်နေခဲ့ကြတာကတော့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ
သရရှင်နေခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်ဖြစ်ပါတယ်။သရရှင်နေနေကျွန်တော်တို့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သရရှင်နေနားဆင်လို့ရတဲ့တိတိချင်းတွေတောင်းယူခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကိုအီးမေးလ်ပေးပို့နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က12023812554ဖြစ်ပါတယ် VOA ကိုစားလိုက်ကနေဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA American အတံမြန်မာပိုင်းအစီအစဉ်စားလိုက်တက်တာအမှတ်855ဘူးစားတိုက်ကြီးရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတလက်ကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားကတန်လို့ပြစ်မစ်ဆိုင်းတုံးနှစ်ဆင့်ကိုရှေ့ဘက်ကမ်းလွန်ဒေသမှာဒီနေ့စောပိုင်းကဆက်သက်ပြစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်တန်လို့ပြစ်ပထိန်တဲ့မစ်ဆိုင်းတုံးအမျိုးအစားအစ်စ်ကိုမြောက်ကိုရီးယားကဆန်းသက်ခဲ့တယ်လို့တောင်ကိုရီးယားအမျိုးသားလူညွန်ရေးကောင်စီကယုံကြည်ထားတဲ့အကြောင်းလဲသမရအင်တို့ကသတင်းတောက်တွေကိုပြောခဲ့တာပါဆန်းသက်မှုအတွက်တောင်ကိုရီးယားအမျိုးသားလူညွန်ရေးကောင်စီကအလွန်မင်းစိုးရင်ကြောင့်လဲစီးရဲတင်းမာမှုတွေရှော့ချရေးမှာအထောက်အကူဖြစ်နေကြောင်းလဲပြောခဲ့တာပါမြောက်ကိုရီးယားရှေ့ဘက်ဒေသဝန်ဆွမ်းမြို့နီးကပြစ်လွတ်လိုက်တဲ့ဒုံးနေရာရှိဘက်ကိုဦးတည်သွားခဲ့ပြီးပင်လယ်ထဲကိုကျခဲ့တယ်လို့လည်းတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့တိုက်ခိုက်မှုတွေစတိုက်ကြုံခဲ့ရကအာဖဂန်လူမျိုးရေးတပ်ဖွဲ့တွေဝင်တွေပါဝင်လူ58ဦးသေဆုံးသွားပါတယ်။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌနဲ့အာဖဂန်အစိုးရတာဝန်ရှိသူတွေတွေ့ဆုံနေနေမှာပဲတိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတာပါ။အမေရိကန်လွှတ်တော်ကော်မတီနှင့်ရဲ့ရှေ့မှောက်တရားစီပြုလုပ်တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့ကြားမနေ့တုန်းကကြားနာစစ်ဆေးမှုပြီးမှပဲသူနဲ့ Republican Party တွေကောင်းတဲ့နေတဲ့နေဖြစ်နေသမ္မတဒေါ်နယ်ထရန့်ကအောင်ပွဲခံပြောဆိုလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝန်ရဆုပ်ဖက်တာတွေရှိမရှိစုံစမ်းမှုတွေစုံစမ်းတဲ့လုပ်ငန်းစဉ်တွေကိုပြပြအောင်သမ္မတထရန့်ကနှောက်ယှက်ဟန်တာမှုရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးတဲ့လုပ်ရက်တွေကအချိန်ကုန်တဲ့လုပ်ရက်ဖြစ်နေလဲသမ္မတထရန့်ကဝေဖန်ခဲ့တာပါပေါ်တိုရီကိုချင်းအုပ်ချုပ်ရမှုရီကာဒိုရိုဇဲလိုကယာရုကနှုတ်ထွက်မဲ့အကြောင်းကြေညာလိုက်တဲ့အတွက်ဒေသခံတွေမနေ့တုန်းကပဲဝမ်းသာအားရကြိုဆိုလိုက်ကြပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လွင်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညာပိုင်းအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voidtech Zonjack ဖြစ်ပါတယ်။ VOA American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line meter 25 32 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.